Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဒီဇင်ဘာလ23ရက်တနင်္ဂနွေနေ့မနေ့ဘက်အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ3040နဲ့49ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီမှာရှားဖုံပါဒီကနေ့အစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးတော့မှာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မခွန်ညိုပါဒီကနေ့နဲ့နိုင်ငံတကာသတင်းတွေကတော့ကဘာကြီးပုံနှိပ်မှုကိုဖြည့်ရှင်ရေးသဘောတူညီချက်တရက်ကိုရခဲ့ပါပြီ။စီးရီးယားနိုင်ငံကလာသူ2ဦးကိုအကြမ်းဖက်မှုအတွက်တန်တရားရှိသူတွေအဖြစ်ဆွစ်ဇာလန်အန်နာဘိုင်တွေကဖမ်းဆီးလိုက်ပါတယ်။ဘူရန်ဒီစစ်အခြေစိုက်စခန်း3ခုကိုအမြင်မသိလက်နက်ကိုင်တွေကတိုက်ခိုက်ခဲ့လို့လူပေါင်း90လောက်သေဆုံးခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရဲခေါင်နဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်မကြခင်တက်လာမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအစိုးရတက်လက်ထက်မှာတနိုင်ငံလုံးပြည်ခရယာဆက်ရည်နဲ့ပတ်သက်ပြီးတိုင်းသားလက်နက်ကိုင်အဖွဲ့တွေကဘာတွေမျှော်လင့်နေကြပါသလဲ
NLD ကဥဆောင်တဲ့အစိုးရနဲ့ဆိုရင်ဆွေးနွေးမှုကတော့ပုံပြီးတော့များအဆင်ပြေနိုင်လိမ့်မယ်လို့အဲ့လိုတော့မျှော်လင့်နေဗျ NLD ရဲ့ကောင်းဆောင
် UNFC ညီညွတ်သောတိုင်းရင်းသားများ Federal Councilဒူအုတ်တာဦးနိုင်ဟန်တာပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်မြန်မာအရေးသုံးသပ်ချက်နဲ့အင်္ဂလိပ်စာသင်ခန်းစာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမခွာညွန်နဲ့ကိုရဲခေါင်တို့ကကြေညာပေးပါအောင်ရှင
်ပဲရစ်မြို့မှာကျင်းပနေတဲ့နိုင်ငံပေါင်း196နိုင်ငံကကိုယ်စားလှယ်တွေတက်ရောက်တဲ့အစည်းအဝေးမှာကမ္ဘာကြီးပူနွေးလာမှုကိုကင်တွယ်ဖြစ်ရှင်ဖို့တညီတညွတ်ထက်အတည်ပြုလိုက်ကြပါတယ်။သဘောတူညီချက်ထဲမှာကမ္ဘာကြီးရဲ့အပူချိန်မြင့်တက်နေမှုကို1ဒီဂရီဆယ်ဆီယပ်စ်အောက်မှာပဲရှိနေစေဖို့ဆေးရတဲ့တိုင်းပြည်တွေမှာကမ္ဘာကြီးပူနွေးလာမှုကိုဆောင်ရွက်နိုင်ရေးအတွက်တိုက်ဖြတ်ဖို့ဆောင်ရွက်နိုင်ရေးအတွက်အမေရိကန်ဒေါ်လာဘီလီယံ100ထောက်ပံ့ဖို့၅နှစ်တစ်ချိန်တိုင်းမှာစီမံကိန်းတွေကိုပြန်လည်သုံးသပ်ဖို့နဲ့ကာဗွန်ဓာတ်ထုတ်လွှတ်မှုအနည်းဆုံးဖြစ်အောင်တတ်နိုင်သလောက်လျှော့ချသွားဖို့ရည်ရွယ်ထားပါတယ်။ဒီဆွေးနွေးညှိနှိုင်းမှုတွေဟာအစည်းအဝေးပြီးခံပြီးနောက်ဆုံးအချိန်မှာကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကမြစ်တာရက်ခံခဲ့ပြီးတဲ့နောက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ကမ္ဘာလုံးဆိုင်ရာအကျိုးစီးပွားနဲ့စီးလုံးညီညွတ်မှုကိုပြသခြင်းအပြင်သာအမျိုးသားအကျိုးစီးပွားကိုအကောင်ဆုံးထမ်းဆောင်ကြရည်အတိအမှတ်ပြုကြရမယ့်အချိန်ကိုရောက်ပါပြီလို့မစ္စတာဘန်ကီမွန်ကပြောကြားခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကဒီသဘောတူညီချက်ရဖို့မနာမနေအားထုတ်ခဲ့ပြီးကမ္ဘာကြီးပူနွေးမှုတိုက်ဖျက်ရေးမှာအသုံးပြုဖို့ဆေးရနံပါတ်တဲ့နိုင်ငံတွေကိုနှစ်ဆတိုးပြီးအမေရိကန်ဒေါ်လာတန်း800အထိထောက်ပံ့သွားဖို့ဂရီပူပြောကြားခဲ့ပါတယ
်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကတန်တမန်ရက်ကွက်မှာစပိန်ရဲသား2ဦးအပါဝင်လူ6ဦးသေဆုံးခဲ့တဲ့တိုက်ခိုက်မှုဟာစပိန်နိုင်ငံကိုတိုက်ခိုက်မှုဖြစ်တယ်လို့စပိန်ဆိုရကပြောလိုက်ပါတယ်။တာလီဘန်တွေကသူတို့ရဲ့လူရဲလူကြင်ညာထားပြီးတောက်ကြနေကဖြစ်ပွားခဲ့တဲ့ကာဘွန်ခွဲနဲ့တနက်ပစ်ခတ်မှုတွေဟာစနေနေ့မနက်ထီကြာမြင့်ခဲ့ပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေကနောက်ဆုံးမှတိုက်ခိုက်သူတွေကိုရှင်းလင်းနိုင်ခဲ့ပါတယ်။ကာဘူးမြို့ကစပိန်တိုင်ရုံးနီမှာဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုမှာအနည်းဆုံးအာဖဂန်ရဲတပ်ဖွဲ့ဝင်4ဦးလည်းသေဆုံးခဲ့ပြီးအနီးကအီတလီအဖွဲ့ကြီးတစ်ခုရဲ့ဆေးရုံမှာအနည်းဆုံးထိခိုက်ဒဏ်ရာရထားတဲ့လူနာအမြောက်များကိုကုသပေးခဲ့ရတယ်လို့သတင်းပို့ထားပါဗျ။တာလီဘန်အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ကဒီရက်ွက်ထဲမှာတိုက်ခုတ်ရိတ်တာတစ်ခုဟာစစ်ရေးနဲ့ထောက်လိုင်းရေးလုပ်ငန်းတွေလုပ်ကင်နေတာတွေ့ရတဲ့အတွက်တိုက်ခိုက်ရတာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဇဘီလာမာဂျာဟစ်ကပြောပါတယ်ကျွန်တော်တို့အဲ့ဒီနေရာကိုအကြကြီးစောင့်ကြည့်ပြီးမှဒီနေ့ကျွန်တော်တို့ရဲ့မူဂျာဟစ်တဲ့အုပ်စုကတိုက်ခိုက်ခဲ့တာပါဒီအစအဦးတွေဝင်လို့ရအောင်အနီးမှာဖောက်ခွဲပစ္စည်းတွေအပြည့်တင်ထားတဲ့ကားကိုတယောက်ကစတင်ဖောက်ခွဲခဲ့ပြီးအထဲဝင်ရောက်ခဲ့ပါတယ်ဒီအစအဦးထဲမှာနိုင်ငံသားတွေအများကြီးရှိနေပါတယ်လို့သူကပြောပါတယ်ဒီတိုက်ခိုက်မှုမှာအနည်းဆုံးလူ3ဦးပါဝင်တယ်လို့မျက်မြင်သက်သေတွေကပြောကြပါတယ်
ဘရန်ဒီရဲ့မြို့တော်ဘူချန်ဘူရာကစစ်အခြေစိုက်စခန်း3ခုကိုအမည်မသိလက်နက်ကိုင်ထားသူတွေကပူးပေါင်းတိုက်ခိုက်ခဲ့မှုအတွင်းအနည်းဆုံးလူပေါင်း88ယောက်သေဆုံးခဲ့တဲ့အကြောင်းစစ်ဖက်ပြောခွင့်ရသူတဦးကစနေနေ့မှာပြောကြားခဲ့ပါတယ်။နောက်ဆုံးရထားတဲ့စီးရင်ရတောက်ချာနေကတိုက်ခိုက်မှုတွေအတွင်းရန်သူ89ယောက်နဲ့စစ်သားနဲ့ရဲတပ်ဖွဲ့ဝင်10ဦးတို့လည်းသေဆုံးသွားခဲ့ကြောင်းပြောပါတယ်။စနေနေ့မနက်ပိုင်းအထိရှိကြတဲ့ဒီတိုက်ခိုက်မှုအတွင်းမှာ45ယောက်ကိုဖမ်းဆီးထားမိခဲ့တယ်လို့လည်းပြောပါတယ်။လက်မတွေပေါ်မှာဒါဇင်နဲ့ချီတဲ့အလောင်းတွေကိုစနေနေ့နဲ့အစောပိုင်းတုန်းကတွေ့ခဲ့ရတယ်လို့ဒေသခံအများပြားကသတင်းတောက်တွေကိုပြောပါတယ်။တချို့သေဆုံးသူတွေဟာသူတို့ရဲ့နေအိမ်တွေကနေလုံခြုံရေးတပ်ဖွဲ့တွေကဆွဲယူသွားတာကိုတွေ့ရတဲ့အကြောင်းမျက်မြင်သက်သေတွေကပြောပါတယ်။စစ်တပ်ကတော့ဒီဆွဲမှုကိုညှင်းဆိုပါတယ်။အသက်ခံရသူတချို့ကိုလက်ပြန်ကျိုးတုတ်ထားတာတွေ့ခဲ့ရတယ်လို့လည်းမျက်မြင်သက်သေတဦးက AP သတင်းထတာကိုပြောပြခဲ့ပါတယ်
။ Syria နိုင်ငံကလာတဲ့လူ2ဦးကိုအကြမ်းဖက်မှုပြုလုပ် မဲ့တန်တရားရှိခံရသူတွေဖြစ်ဖန်ဆီးထားတယ်လို့ Swiss အာဏာပိုင်တွေကအတည်ပြုပြောကြားလိုက်ပါတယ်။တောက်ကြနေကဂျနီဗာမြို့မှာပောက်ကွဲစီရတဲ့ပစ္စည်းတွေနဲ့အစိတ်ငွေတွေအစိတ်တန်းငွေတွေပြုတ်လောက်တာတင်းစီတာနဲ့တည်ယူပို့ဆောင်တာတွေပြုတ်လောက်ခဲ့တယ်လို့တန်တရားရှိခံရတဲ့လူနှုတ်ဦးကိုဖန်ဆီးထိန်းသိမ်းထားတယ်လို့ Switzerland ရှစ်နေချုပ်ကကျညာချက်ထုတ်ပြီးပြောကြားလိုက်ပါတယ်။အဲ့ဒီတန်တရားရှိခံရသူနှစ်ဦးကို Al Qaeda နဲ့ IS တို့လိုအကြမ်းဖက်အဖွဲ့တွေကိုတားမြစ်တဲ့ဥပဒေနဲ့ယာစွဲမှုဖြစ်ဆွဲဆိုသွားမယ်လို့ကျညာချက်ထဲမှာဖော်ပြထားပါတယ်။တန်တရားရှိခံရသူနှစ်ဦးကိုဖမ်းဆီးချိန်မှာသူတို့ကားထဲမှာပတ်ကွဲစီရတဲ့ပစ္စည်းတွေအစနာရီတွေ့ခဲ့ရတယ်လို့ Swiss သတင်းတွေမှာဖော်ပြထားပါတယ်။ဂျနီဗာဒေသကအာဏာပိုင်တွေဟာ IS အဖွဲ့နဲ့ဆက်ဆက်မှုရှိတဲ့ Jihad Wadi လို့တန်တရားရှိခံရသူ၄ဦးကိုရှာဖွေနေခဲ့တာဖြစ်ပြီးတော့တောက်ကြနေကဖမ်းဆီးထားသူတွေဟာအဲ့ဒီရှာဖွေမှုနဲ့ဆိုင်ဆိုင်တော့မသိရသေးပါဘူး။တစ်ချိန်တည်းမှာ IS အကြမ်းဖက်အဖွဲ့ဟာအစ်စ်နဲ့မခြားတူညီတဲ့ Syria Passport အတုတွေကိုပြုလုပ်နိုင်တယ်ဆိုတဲ့သတိပေးချက်ကို American ဆိုရကထုတ်ပြန်လိုက်တဲ့အတွက်အကြမ်းဖက်အဖွဲ့တွေအနောက်နိုင်ငံတွေကိုခိုးဝင်လာနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေပုံမတိုးပွားလာခဲ့ပါတယ်။ IS အကြမ်းဖက်အဖွဲ့ဟာ Syria ရဲ့ Passport ပုံနှိပ်တဲ့စက်တွေကိုအသုံးပြုခွင့်ရနေပြီး Passport စာအုပ်အလွတ်တွေနဲ့ Syria နိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်အမှန်တွေကိုအသုံးပြုခွင့်ရနေတာတွေ့ရတယ်လို့ American လူဝင်မှုကြီးကြပ်ရေးနဲ့အခွန်စည်းကြပ်ရေးဌာနရဲ့အစီရင်ခံစာတစ်ခုမှဖော်ပြခဲ့တာဖြစ်ပါတယ
်။ UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့မနက်ခင်သတင်းတွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဂျပန်နိုင်ငံကအိန္ဒိယနိုင်ငံအတွင်းပထမဆုံးမြန်နှုတ်မြင့်ယထာဆောက်လုပ်ရေးအိန္ဒိယနိုင်ငံကိုဂျပန်ကလက်နက်တင်ပို့ရောင်းချရေးနဲ့အရက်ဖက်သုံးနျူကလ িয়ার ပူးပေါင်းဆောင်ရွက်မှုတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးတွေအတွက်စနေနေ့ကနှစ်နိုင်ငံချစ်ကြည်ရင်းနှီးစွာလက်မှတ်ရေးထိုးခဲ့ကြပါတယ်။နယူးဒေလီကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒါမိုဒီတို့တွေ့ဆုံဆွေးနွေးပြီးဒီသဘောတူညီချက်တွေကိုကြေညာခဲ့တာပါ။အိန္ဒိယနိုင်ငံကို၃ရက်ကြာရောက်နေတဲ့ဝန်ကြီးချုပ်အာဘေကအခုသဘောတူညီချက်တွေဟာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုခေတ္တတစ်ခုစီကိုတက်လှမ်းနိုင်တာဖြစ်တဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်။ဂျပန်နိုင်ငံကအိန္ဒိယအနောက်ပိုင်းမြို့တွေဖြစ်တဲ့မွန်ဘိုင်းနဲ့အမက်ဒါဘက်တို့ကြားမှာပြေးဆွဲမဲ့ bullet train အမြန်ယထားတိဆောက်ရေးအတွက်အမေရိကန်ဒေါ်လာ12ဘီလီယံထောက်ပံ့ပေးမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့မြို့တော်ရဲ့ဒီလမ်းပန်းဆက်သွယ်ရေးနဲ့အခြေခံအဆောက်အုံတွေကိုအစ်စ်ပြောင်းနေမဲ့အိန္ဒိယဝန်ကြီးချုပ်မိုဒီကဒီယထားလိုင်းသစ်တွေမြန်နှုံးမြင့်ယထားစီမံကိန်းကြီးတွေနဲ့အိန္ဒိယနိုင်ငံရဲ့အနာဂတ်ခရီးကိုစတင်မယ်လို့ပြောကြားခဲ့ပါတယ်။ကာကွယ်ရေးဆိုင်ရာသဘောတူညီချက်တွေအရနှစ်နိုင်ငံကြားနည်းပညာဆက်ပစ္စည်းကရိယာနဲ့စစ်ရေးဆိုင်ရာသတင်းအချက်အလက်တွေကိုမျှဝေကြမှာဖြစ်ပါတယ်။ဒီသဘောတူညီချက်တွေကဂျပန်နဲ့အိန္ဒိယစစ်ဖက်ဆက်ဆံရေးကိုပိုပြီးခိုင်မာစေမယ်လို့အိန္ဒိယဝန်ကြီးချုပ်မိုဒီကပြောကြားခဲ့ပါတယ်။အိန္ဒိယမှာနရန်ဒါမိုဒီဝန်ကြီးချုပ်ဖြစ်လာခဲ့ပြီးနောက်ဂျပန်နဲ့ဆက်ဆံရေးကပိုပြီးတော့နီးကပ်လာတာလည်းဖြစ်ပါတယ်ရှင်။
ကိုရီးယားနှစ်နိုင်ငံအစစ်မြင့်အရာရှိတွေတွေ့ဆုံပွဲကို၂ရက်ကြာပြုလုပ်ခဲ့ရမှာစနေနေ့ကဘာမှအောင်မြင်မှုမရပဲပြီးဆုံးသွားတယ်လို့ကိုရီးယားတောင်ကိုရီးယားအာဏာပိုင်တွေကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအတွက်ဩဂုတ်လကပြီးခဲ့တဲ့ဩဂုတ်လကစစ်ရေးတင်းမာမှုဖြစ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံပြန်လည်ရင်ကြားစစ်ရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုတွေမရေပြားပဲဖြစ်သွားပါတယ်။မြောက်ကိုရီးယားနယ်စပ်ကေဆောင်မြို့မှာပြုလုပ်တဲ့ဒုဝန်ကြီးအဆင့်တွေ့ဆုံပွဲမှာကြီးမားတဲ့ရလဒ်တွေရဖို့ဘယ်ဘက်ကမှမမျှော်လင့်ခဲ့ပေမဲ့ရန်ပတ်နှစ်နိုင်ငံကြားမှာတွေ့ဆုံဆွေးနွေးမှုကိုလိုလားတဲ့တင်ငေတာဖြစ်တော့သတ်မှတ်ခဲ့ကြတာပါ။တွေ့ဆုံဆွေးနွေးမှုတွေစနေနေ့ညနေပိုင်းကိုရောက်လာတဲ့အချိန်မှာဘယ်ဘက်ကမှထုတ်ပြန်ကြေညာချက်မထုတ်နိုင်ခဲ့ပဲပြီးဆုံးသွားခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးကိုပြန်လည်မြင့်တင်နိုင်မဲ့အစစ်မြင့်အရာရှိတွေနောက်ကြိမ်တွေ့ဆုံမဲ့နေ့ရက်ကိုလည်းအတိအကျမတတ်မှတ်နိုင်ခဲ့ပါဘူးဆွေးနွေးပွဲအတွင်းမှာတောင်ကိုရီးယားဘက်ကကိုရီးယားစစ်ပွဲနောက်ပိုင်းကွဲကွာနေတဲ့မိသားစုတွေပြန်လည်ပေါင်းစည်းရေးအတွက်ခွင့်ပြုပေးဖို့တောင်းဆိုထားပြီးတောင်ကိုရီးယားဘက်ကပိတ်ပင်ထားတဲ့မြောက်ကိုရီးယားမှာရှိတဲ့တောင်ပေါ်အပန်းဖြေစခန်းခီးစဉ်ကိုပြန်ဖွင့်ပေးနိုင်မှသာဒီလိုခွင့်ပြုနိုင်လိမ့်မယ်လို့မြောက်ကိုရီးယားဘက်ကလည်းတုံ့ပြန်ခဲ့ပါတယ်မြောက်ကိုရီးယားအစိုးရအတွက်ဝင်ွေရင်းမြစ်တစ်ခုဖြစ်တဲ့ဒီခီးစဉ်ကို2008ခုနှစ်ကတောင်ကိုရီးယားခီးသွားတစ်ခုတူအသက်ခံရပြီးတဲ့နောက်ပိတ်ပင်ထားလိုက်တာဖြစ်ပါတယ်
Saudi Arabia နိုင်ငံမှာပထမဆုံးဖြစ်အမျိုးသမီးတွေကိုယ်တိုင်ပါဝင်မဲပေးခွင့်ကိုယ်တိုင်ဝင်ရောက်ရှင်ပြိုင်ရွေးချယ်ခံခွင့်ရတဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုစနေနေ့ကကျင်းပခဲ့ပါတယ်။အမျိုးသမီးတွေကားမောင်းခွင့်ပိတ်ပင်ခံထားရတဲ့နိုင်ငံကိုယ်ဘဝအတွက်ဆုံးဖြတ်ချက်အတော်များများကိုသူ့ရဲ့အိမ်တော်ရှင်အမျိုးသားကသာဆုံးဖြတ်နိုင်ပယ်ချနိုင်တဲ့တခုတည်းသောနိုင်ငံ Saudi ရဲ့သမိုင်းမှာပထမဆုံးသမိုင်းတင်တဲ့မဲပေးမှုဖြစ်တဲ့အကြောင်းအမျိုးသမီးကိုယ်စားလှယ်လောင်းတွေကကြေညာခဲ့ပါတယ်။အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်နဲ့လူမှုရေးပိုင်းဆုံးဖြတ်ချက်တွေချမှတ်နိုင်ခွင့်တွေရဖို့
ို့ဆယ်နှစ်ကြာအောင်စောင့်ခဲ့ရပါတယ်လို့လည်းအမျိုးသမီးကိုယ်စားလှယ်လောင်းတူကပြောပါတယ်ဒီလိုပါဝင်နိုင်ခွင့်ကိုတော့ January လတဲ့တုန်းကနတ်ရွာဆန်သွားခဲ့တဲ့ Sorry ဘင်ကြီး Abdullah က2012ခုနှစ်မှာထုတ်ပြန်ပေးခဲ့တာဖြစ်ပါတယ်အမျိုးသမီးတွေပါဝင်လာနိုင်တယ်ဆိုပေမဲ့ကန့်သက်ချက်တွေကရှိနေသေးဖြစ်ပါတယ်အမျိုးသမီးအမျိုးသားခွဲခြားထားတဲ့ဥပဒေတွေကြောင့်အမျိုးသမီးကိုယ်စားလှယ်လောင်းတွေဟာကြားမှာအကာအယံမပါဘဲအမျိုးသားမဲဆန္ဒရှင်တွေကိုမဲဆွယ်မိန့်ခွန်းပြောလို့မရပါဘူးအမျိုးသားဆွေမျိုးသားချင်းတွေကနေတဆင့်သာမဲဆွယ်မှုတွေပြုလုပ်ကြရတာဖြစ်ပါတယ်အခုရွေးကောက်ပွဲမှာအမျိုးသမီးတွေလည်းမဲပေးနိုင်ကြပေမဲ့မဲစည်ရင်ပေးရမယ့်နေရာတွေဝင်းလန်တာရှာဖို့အခက်အခဲတာတွေကြောင့်မဲပေးဖို့အမှတ်ပုံတရမှာအခက်အခဲတွေတွေ့ကြတယ်လို့ Human Rights လူ့အခွင့်အရေးအဖွဲ့ကြီးကပြောပါတယ်ရှင်
တောက်ကြနေကကယ်လီဖိုးနီးယားပြည်နယ်မှာဗလီတစ်ခုမီးလွန်ကြောင်းမှုဖြစ်ပွားခဲ့တာဟာရှုံမီးကြောင်ဖြစ်နိုင်ပြီးမုန်တိမှုကိုအခြေခံတဲ့မှုကင်းတစ်ခုဖြစ်နိုင်တယ်လို့အာနာပိုင်းတွေကထုတ်ပြန်လိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာဖြစ်ပွားခဲ့တဲ့အစ္စလမ်အစွန်းရောက်ဇနီးမောင်နှံကတနက်နေ့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတပတ်အကြာမှာဒီဗလီမီးလောင်မှုဖြစ်ပွားခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်မှာတောင်ပိုင်းမှာရှိတဲ့ကိုချဟီလာတောင်ကြားအစ္စလမ်လူ့ဖွဲ့စည်းအစအဦးမှမီးလံလောင်ကျွမ်းပြီးမှုဖြစ်ပွားခဲ့ပြီးတဲ့နောက်အခင်းဖြစ်ပွားရာနေရာမှာပဲတန်တရားဖြစ်ပွဲလူတို့ကိုတွေ့ရတဲ့အတွက်ဖမ်းဆီးထားတယ်လို့ရဲတွေကပြောပါဗျ။ဒီမီးလောင်မှုမှာနေ့လယ်ခင်းဝတ်တက်ချိန်မတိုင်ခင်အစအဦးရဲ့ဧကန်းမှာလောင်ကျွမ်းခဲ့တာဖြစ်ပြီးထိခိုက်ဒဏ်ရာရသူမရှိခဲ့ပါဘူး။ကိုချဟီလာဒေသဟာဆန်ဘာနာဒီနိုမြို့ကနေ125ကီလိုလောက်ပဲကွာဝေးတာဖြစ်ပါတယ်။ပြီးခဲ့တဲ့ဘက်ကဆန်ဘာနာဒီနိုမြို့မှာအမေရိကန်ဘဝမွတ်စလင်အမျိုးသားနဲ့ပါကစ္စတန်မှာမွေးဖွားတဲ့သူ့ဇနီးတို့ဟာမတန်ဆွမ်းသူများဖွံ့ဖြိုးရေးစင်တာတစ်ခုကိုဝင်ပြီးတန်တန်းနဲ့ပြစ်လို့လူ14ဦးသေဆုံးပြီး22ဦးဒဏ်ရာရခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပြီးတဲ့နောက် FBI စုံစမ်းရေးဌာနကဒါကိုအကြမ်းဖက်မှုဖြစ်သတ်မှတ်ထားတာဖြစ်ပါတယ
်။နောက်ဆုံးရသတင်းတွေကိုမှတ်ခွာညွန်တဲ့ကိုရဲခေါင်တို့ကြီးညာပေးခဲ့တာပါ။အခုတော့မြမအရေးသုံးသပ်ချက်ကိုမတင်ဆက်ခင်အရင်ဦးဆုံးအနေနဲ့တင်ပြပေးမှာကတော့မကြာခင်တက်လာမယ့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရသစ်လက်ထက်မှာတိုင်းသားလက်နက်ကင်တွေနဲ့တနိုင်ငံလုံးပြစ်ခတ်ရဆဲရဲကိုအပြစ်သားလုံဆောင်သွားနိုင်လိမ့်မယ်လို့ယုံကြည်ကြောင်း UNFC ညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကပြောလိုက်ပါတယ်။ NLD ခေါင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့ဖခင်ဗိုလ်ချုပ်အောင်ဆန်းချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါဂတိကဝတ်တွေကိုအလေးထားဆောင်ရွက်လိမ့်မယ်လို့မြင်မိကြောင်းလဲ UNFC ကပြောပါတယ်။မကြသေးခင်ကလက်မှတ်ရေးထိုးလိုက်တဲ့တနိုင်ငံလုံးပြည်ခါရဆဲရင်နဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်က UNFC ဒူဥက္ထဦးနိုင်ဟန်တာကိုမေးမြန်းရမှာသူကအခုလိုစပြောပါရယ်ရှင
် NCA စာချုပ်မှာအချက်လက်ပေါင်းပါလေဗျာ33ခုရှိပါတယ်နော်နောက်ဆုံးဒီအချက်အနေနဲ့ကအားလုံးပါဝင်ရေးကိုကျွန်တော်တို့အခြေခံတယ်အစိုးရဘက်ကအဲ့ဒါကိုမယူဘဲနဲ့ပေါ့ဗျာအဖွဲ့6ဖွဲ့ကိုခြံထားလိုက်မယ်ခြံတဲ့အဖွဲ့တော့ကိုပဲလက်ခံမယ်ဆိုပြီးတော့မှအဖွဲ့ချင်းစီကတော့ဖိတ်ခေါ်လိုက်တော့အဲ့ဒီမှာရှစ်ဖွဲ့ကသွားပြီးတော့လက်မှတ်ထိုးလိုက်တယ်ဆိုတဲ့အနေအထားမျိုးဖြစ်သွားတော့ပေါ့ဗျာကျွန်တော်တို့ကတနိုင်ငံလုံးဆိုင်ရာပြည်ခရရဆက်ရေးလို့ကြိုးကြော်ထားတယ်လက်ခံလိုက်တာကတော့ရှစ်ဖွဲ့လောက်ပဲဆိုတော့အဲ့ဒါကတော့မပြည့်စုံမလုံလောက်ဘူးလိုချင်တဲ့ပန်းတိုင်ကိုလည်းကျွန်တော်တို့ကြီးနိုင်လို့ရမှာမဟုတ်ဘူးလို့ကျွန်တော်မြင်တယ်ဗျာဒီလက်ရှိအစိုးရကမကြာခင်မှာတို့အာဏာလွှဲရတော့မှာပေါ့အဲ့တော့တို့အစိုးရလက်ထက်မှာတို့လုံနိုင်တဲ့လောက်ကိုလုံလိုက်မယ်တို့ဘက်ကတစ်ဖက်ကလည်းကျွန်တော်တို့တိုင်းသားဒီကိုအရာတလောက်တို့ခွဲယူပြီးတော့တို့ကအပေါ်စီးရအောင်ဒီကစားလိုက်တဲ့အနေအထားမျိုးလို့ကျွန်တော်အဲ့လိုခံယူရတယ်ဗျ
UNFC အနေနဲ့ဒီပြီးခဲ့တဲ့ရပ်ပိုင်းတွေအတွင်းမှာကျင်းပပြီးစီးခဲ့တဲ့ဒီကောင်စီရဲ့နှစ်ပတ်လည်ညီလာခံမှာနိုင်ငံရေးဆိုင်ရာညှိနှိုင်းဆွေးနွေးအဖြေရှာရေးကိုယ်စားလှယ်အဖွဲ့အစ်တစ်ဖွဲ့လည်းဖွဲ့လိုက်တယ်သိရပါတယ်အဲ့ဒီအဖွဲ့ကနေညဉ့်ဉန်းရင်းနဲ့ပတ်သက်ပြီးတော့အဓိကဘာတွေကိုဆက်လက်စ조사ဆောင်ရွက်မှာပါလဲ
အဓိကအကျစ်တော့ဒီလက်နက်ကင်တိပတ်ခပြဿနာကိုပေါ့ဒီလေအောင်ဖြေရှင်းနိုင်ဖို့ကပထမအဖြစ်အနေနဲ့ကတော့လက်နက်ကင်ထားတဲ့အဖွဲ့အားလုံးပါဝင်ပြီးတော့ပေါ့လေတနိုင်ငံတို့ပြစ်ခရက်ဆဲရေးလက်မှတ်ထိုးဖို့လိုပါတယ်ကျွန်တော်တို့ကဒီအဖွဲ့ကိုဖွဲ့လိုက်ပြီးတော့မှဒီတနိုင်ငံတို့ပြစ်ခရက်ဆဲရေးဖြစ်ဖို့ကြံတဲ့အဖွဲ့တွေနဲ့ပါတဘောတူလက်မှတ်ထိုးနိုင်ဖို့ကိုကျွန်တော်တို့ဆက်လက်ကြိုးစားမယ်ဒီကအစမှာမှကျွန်တော်တို့ကတော့နိုင်ငံရေးရဆွေးနွေးတဲ့အခါကျရင်လည်းအဖွဲ့အားလုံးပါဝင်ဖို့လိုပါတယ်ဗျာအဖွဲ့တိုင်းအဖွဲ့တိုင်းကသူတို့လူမျိုးကိုသူတို့ကူစားပြုထားတာဖြစ်တော့အဖွဲ့တလေကိုခြံထားလို့တော့ပြဿနာကတော့ပြည်လည်းမမဟုတ်ဘူးဗျာကျွန်တော်တို့ကအဲ့လိုမြင်တယ်ဒီအစိုးရနဲ့ဆွေးနွေးလို့မှမပြည်လည်ရင်နောက်တက်လာမယ့်အစိုးရနဲ့ဆက်လက်ပြီးတော့ကြိုးစားမယ
်နောက်တက်လာမယ့်ဒီ NLD ပါတီဦးဆောင်မယ့်အစိုးရလက်ထက်မှာရောဆရာတို့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရစေးရေးဆွေးနွေးဖို့မှဘလို့မျှော်လင့်ချက်တွေရှိပါလဲ
ကျွန်တော်တို့ခန့်မှန်းတာပေါ့ဗျာကျွန်တော်တို့မြင်တာကတော့နောက်တက်လာမယ့်
အဲ့နဲ့ဒီကဥဆောင်တဲ့အစိုးရနဲ့ဆိုရင်ဆွေးနွေးမှုကတော့ဟိုပို့ပြီးတော့များအထင်ပြေနိုင်လိမ့်မယ်လို့အဲ့လိုတော့ပြောနေတယ်ဗျ။ဘာကြောင့်လဲဆိုတော့ NLD ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်ဆန်းစုကြည်ကတိုင်းသားတွေနဲ့ဆက်ဆက်ပြီးတော့မှပေါ့လေလောက်ကင်လာတာတော်တော်များတယ်သူ့မှာနိုင်ငံတကာတွေ့ကြုံနေရလည်းများတယ်အဲ့ဒီအနေအထားပေါ်မှာတိုင်းသားတွေရဲ့အခွင့်အရေးတွေကိုသူကတိဆောက်ဖို့ပေါ့ဗျာသူကလည်းဖွဲ့ရပြည်တော်စုကိုကြွေးကြော်ထားတယ်လေသူကအဲ့ဒါကိုဖော်လိုက်မယ်လို့ကျွန်တော်ယုံကြည်တယ်သူ့အဖေကိုယ်တိုင်ဥဆောင်ပြီးတော့မှပင်လုံစာချုပ်ကိုချုပ်ဆိုခဲ့တယ်နောက်တက်လာတဲ့အစိုးရတွေကပင်လုံစာချုပ်ကိုကြောခိုင်းခဲ့လို့စန့်ကျင်ခဲ့လို့ဒါလို့တိုင်းသားတွေနဲ့လက်နက်ကင်ပြည်ပခါဖြစ်နေရတာဖြစ်တယ်ဒါကိုသူ့အနေနဲ့ပေါ့လေပင်လုံစာချုပ်ဂတိကဝတ်တွေကိုသဘောထားတွေကိုဟိုသူများထက်တော့တန်ဖိုးထားမယ်လို့တော့ကျွန်တော်ယုံကြည်တယ်အဲ့ဒါကိုပြန်လဲကောင်းတဲ့ဖော်လိုက်မယ်လို့တော့ကျွန်တော်ယုံကြည်တယ်ဗျာ
ဒီလက်ရှိအစိုးရကဒီတစ်ဖက်မှာအပြည့်အညံ့ညံ့ကြီးအတွက်လုံနေတာရှိပေမဲ့အခြားတစ်ဖက်မှာလည်းကချင်တို့ရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေတာတွေ့ရပါတယ်ဒီလိုစန့်ကျင်ဘက်နှစ်ခုကိုတွားနေတဲ့အစိုးရနဲ့ဒီမြန်မာတပ်မတော်တို့ရဲ့လှုပ်ဆောင်ချက်နဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ဗာများမှတ်ချက်ပေးခြင်းပါလဲ
ကျွန်တော်တို့မြင်တာကတော့ဟိုတပ်မတော်ကဥဆောင်နေတဲ့ဒီစစ်ဆိုးရဆက်ဆက်ပေါ့ဗျာနော်ဒီကနေ့သမ္မတတိုင်းဆိုင်လက်ထက်မှာလဲတပ်မှုဟောင်းတွေကပဲယူနီဖောင်းချုပ်ပြီးတော့မှအစိုးရလုပ်နေတာပါနောက်ပြီးတော့မှအာဏာများစုကလည်းတပ်မတော်မှရှိနေတယ်ဒါနဲ့သူတို့ရဲ့ policy ကလည်းကျွန်တော်တို့တိုင်းရင်းသားတွေရဲ့ပြတင်ပြထိုက်တဲ့အခွင့်အရေးကိုမပေးလိုပဲနဲ့ပေါ့နော်ပြတဲ့အဖွဲ့တွေနဲ့အတိကရစရေးလုပ်မယ်ပြန်တဲ့အဖွဲ့ကိုဖိတိုက်မယ်ခြေမုံမပေါ့ဗျာသူတို့ရေရှည်အုပ်ချုပ်နိုင်အောင်အဲ့လိုပုံစံမျိုးနဲ့တစ်ဖက်ကခွဲပြီးတော့မှဟိုခြေမုံတော့ပေါ့ဗျာဒါနီနီနာမျိုးမျိုးတုံးပြီးတော့မှအဲ့လိုတုတ်တယ်လို့ကျွန်တော်တို့ကအဲ့လိုမြင်တယ်ဗျာ
တနိုင်ငံလုံးပြည့်ခရဆယ်ရင်နဲ့မကြခင်တက်လာမဲ့အစိုးရအသစ်ပေါ်တိုင်းရင်းသားတို့ရဲ့မျှော်လင့်ချက်ကိုကိုညံဝင်းအောင်ကတင်ပြခဲ့တာဖြစ်ပါတယ်။ VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေ၊သတင်းပတ်စဉ် TV မဂ္ဂဇင်းအစီအစဉ်တွေ၊ပြည်တွင်းဗီဒီယိုသတင်းဆောင်ပါနဲ့ဆက်သွယ်မေးမြန်းချက်တွေကိုသာမကနိုင်ငံတကာနဲ့ဒေသတွင်းအထူးခြားတဲ့နိုင်ငံရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအလိုရှိတဲ့အချိန်တိုင်းမှာရှာဖွေကြည့်ရှုနိုင်သလို VOA ရဲ့ YouTube, Twitter, Facebook တို့ကနေလည်းကြည့်ရှုနိုင်ပါတယ်။အခုတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လင်းပေးပါတော့မယ်ဒီတစ်ပတ်မြန်မာရေးသုံးသပ်ချက်မှာတော့အစိုးရရဲ့ရသုံးဝင်စင်းနှစ်ပေါင်းများစွာကမောက်ကမဖြစ်နေတာကိုအဆင့်တန်းရှိလာအောင်လုပ်ဖို့ကြွမ်းကျင်သူတွေကကြိုးပမ်းနေပါတယ်ဒါပေမဲ့ဗန္ဒာရေးပြုပြင်မှုမှာကာကွယ်ရေးဌာနကကန့်လန့်ဖြစ်နေကြောင်းဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြထားပါတယ်ရှင်
တပ်ပီစီဝိုင်းတင်ပြီးဖွံ့ဖြိုးတိုးတက်အောင်ကြိုးပမ်းရမှာအစိုးရရဲ့ရာသုံးငွေစည်းရင်းဆိုင်ရာဘန်ဒါရေးပေါ်လစီ fiscal policy ဟာအရေးပါတဲ့အခြေခံတစ်ခုဖြစ်ပါတယ်။ဒါကြောင့်အစိုးရတွေဟာရတဲ့ငွေနဲ့သုံးတဲ့ငွေမျှတအောင်ကြိုးပမ်းလေ့ရှိပါတယ်။မြန်မာအစိုးရကတော့ရတဲ့ငွေနဲ့ပိုပြီးသုံးစွဲလာတာအနည်း90ကျော်လာပါပြီ။ငွေလိုတိုင်းရိုက်ထုတ်သုံးစွဲနေတဲ့အတွက်အကြီးအကျယ်ငွေကြေးဖုံးချပြီးကျန်ငွေဟာတမုံမရှိတဲ့ငွေဆက်ကိုဖြစ်လာပါတယ်။ငွေကြေးဖုံးချမှုနှုံပြင်းမာတဲ့မြန်မာနိုင်ငံမှာအစိုးရအသုံးစရိတ်အမြဲတမ်းလူငွေပြနေတာဟာမကောင်းတဲ့လက္ခဏာပါ။အစိုးရအဆက်ဆက်ကပုံပြပန်းပြဖြစ်လာတဲ့အစိုးရရာသုံးငွေစည်းရုံးကိုဘယ်လိုစီမံခန့်ခွဲပြီးဘယ်လိုစည်းစနစ်ကျင့်သုံးနေတဲ့ဆိုတာနဲ့ပတ်သက်တဲ့စာရန်းကိုဒေါက်တာဇော်ဦးနဲ့သူတေပြီးရှီဦးကရေးပြီးလွန်ခဲ့တဲ့ဇွန်လက ADB အာရှဖွံ့ဖြိုးရေးဘဏ်ကထုတ်ပြပါတယ်2017နေပြည်တော်မှာကျင်းပတဲ့အလို့ရုံဆွေးနွေးပွဲမှာလည်းရာသုံးခံမှန်းကြီးငွေစင်းဦးစီးဌာနကစာရန်တင်သွင်းပြီးဇက်တိုက်လုံငွေပြမှုအခြေအနေကိုဖော်ပြပါတယ်ရငွေနဲ့သုံးငွေညီမျှတဲ့ balance budget ဖြစ်ဖို့ရည်မှန်းတယ်လို့ဆိုပေမဲ့အကောင့်တွေပေါ်နိုင်ဖို့ကတော့အများကြီးလိုပါသေးတယ
်မြန်မာပြည်မှာစီးပွားရေးနဲ့လူထိုးတက်ဖွံ့ဖြိုးမှုနှိမ်ကြရတဲ့အကြောင်းရင်းကိုစစ်အစိုးရရဲ့ရာသုံးငွေစည်းရုံးမှာတွေ့နိုင်ပါတယ်စစ်တပ်ရဲ့ဇေယျစကားဟာတိုင်းပြည်ရဲ့ကျန်းမာရေးပညာရေးဇေယျနှစ်ခုပေါင်းထက်ပိုများနေပါတယ်။ကျန်းမာရေးပညာရေးထက်စစ်ရေးကိုဦးစားပေးတဲ့နိုင်ငံဟာအခြေတော်အရှမှာမြန်မာတပြည်တည်းသာရှိပါတယ်။အခွန်စည်းကြက်ရေးအားနည်းမှုအခွင့်ထူးခံမှုနဲ့အာဂရိလိုက်စားမှုတွေကြောင့်အစိုးရမှာဝင်ငွေဘယ်လောက်ရှိပြီးဘယ်လောက်သုံးတယ်ဆိုတာကိုရှင်းရှင်းလင်းလင်းမသိနိုင်ပါဘူး။အစိုးရဝင်ငွေများလာအောင်အခွန်စည်းကြက်တဲ့စနစ်ကိုပြုပြင်တာမျိုးရှိတယ်လို့ရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်တဲ့အနေနဲ့အခွန်ကင်းလွတ်ခွင့်ပေးတာမျိုးလည်းရှိပါတယ်။တီးခြားလွတ်လပ်တဲ့ဗဟိုဘဏ်ကို2013မှာတည်ထောင်ပြီးလ လုံငွေပြမှုကိုထိန်းချုပ်ဖို့ကြိုးပမ်းပါတယ်
။ဒါပေမဲ့အနည်း20ကျော်ဗယံပဒါဖြစ်လာတာကိုမှန်ကန်အောင်လုပ်ဖို့အခက်အခဲရှိနေစေဖြစ်ပါတယ်။စစ်အသုံးစရိတ်ဟာပညာရေးကျန်းမာရေးအသုံးစရိတ်တွေပုံများနေတုန်းပါပဲ။ဘတ်ဂျက်ကိုပထမဆုံးအချိန်2012မှာထုတ်ပြန်ကြေညာပြီးမဲ့မပွင့်လင်းတာတွေအများကြီးရှိနေတုန်းဖြစ်ပါတယ်။အစိုးရဌာနနဲ့အဖွဲ့အစည်းတွေကအမည်မသိအခြားစည်းရင်းဆိုပြီးပြထားတဲ့စည်းရင်းက13,400ကျော်ရှိပါတယ်။အရေးကြီးတဲ့စည်းရင်းစရာကိုအကုန်လုံးကျင်ရတာမဟုတ်ပါဘူး။ဥပမာဓာတ်ငွေဒေါ်လာကိုအတိအကျမသိနိုင်ဘူးလို့ဆိုပါတယ်။2003မှာဓာတ်ငွေဒေါ်လာ3,600ရတယ်လို့ဆိုတာမို့အခုဆိုရင်ပုံများလာဖို့သာရှိပါတယ်။တရားဇာတ်ရောင်းလို့ရတဲ့ဝင်ငွေကိုလိမ်မာပန်းနတ်စွာအသုံးပြုပြီးလူမှုရေးနဲ့အခြေခံအဆောက်အုံတည်ဆောက်ရေးမှာရင်းနှီးမြှုပ်နှံဖို့လိုပါတယ
်။အစိုးရကိုအသုံးစရိတ်ရှာပေးသူတွေမှာနိုင်ငံပိုင်လုပ်ငန်းတွေအဓိကပါဝင်လိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေရှိပေမဲ့ဗမာအစိုးရရရှိတဲ့အခွန်ပမာဏဟာ2013မှာနိုင်ငံလုံးဆိုင်ရာအသင့်တင်ထုတ်လုပ်မှုရဲ့600ခန့်နှုန်းသာရှိပါတယ်။အာဆီယံ10နိုင်ငံထဲမှာဗမာအစိုးရရဲ့ဝင်ငွေအချိုးအစားဟာအနည်းဆုံးဖြစ်နေပါတယ်။မြမအခွန်စည်းကြပ်မှုဟာရှုပ်ထွေးညံ့ဖြစ်တဲ့အတွက်ရသင့်သလောက်မရနိုင်ပါဘူး။အစိုးရကတော့2018မှာတိုင်းပြည်အသက်တင်ထုတ်လုပ်မှုရဲ့10ရာခိုင်နှုန်းအခွန်တော်စီးကျက်နိုင်ဖို့ရည်မှန်းထားပါတယ်။တစ်ချိန်တည်းမှာပဲအသုံးစရိတ်လူငွေပြမှုကိုအသက်တင်ထုတ်လုပ်မှုရဲ့9ရာခိုင်နှုန်းဝန်းကျင်လောက်ထားမယ်လို့ရည်ရွယ်ထားပါတယ်။လူငွေကိုချေးငှားတဲ့နည်းတွေနဲ့ဖြည့်ဆည်းမှာမို့ငွေဆက်ကူရိုက်ထုတ်မှုလျော့နည်းသွားနိုင်ပါတယ
်။လွန်ခဲ့တဲ့ဇန်နဝါရီလကစပြီးပြည်သူ့ဗန္ဒရေးစီမံခန့်ခွဲပြုရင်ပြောင်းလဲရေးမဟာဗျူဟာကိုရတုံးခမကြီးငွေစည်းဦးစီးဌာနကရေးဆွဲချက်မှတ်ပါတယ်ဒေသဆိုင်ရာနဲ့နိုင်ငံတကာအစဉ်အတန်းမီတဲ့ငွေစည်းစနစ်ပေါ်ပေါက်လာရေးပဲဖြစ်ပါတယ်တာဝန်သိမှုနဲ့သိတာမြင်တာမှုဟာအရေးကြီးပါတယ်တရားစတာကရတဲ့ငွေကိုပေါ်ပြဖို့အတွက်သတင်းမီဒီယာနဲ့အယတ္တအဖွဲ့အစည်းတွေကလည်းလုံနိုင်တယ်လို့ဆိုပါတယ်အစဉ်အတန်းရှိပြီးသိတာမြင်တာတဲ့ပြည်သူဗန္ဒာစီမံခန့်ခွဲမှုဟာအလုံးအတွက်အရေးကြီးပါတယ်ရသုံးငွေစည်းရင်းကိုမှန်ကန်စွာပြနိုင်တဲ့အစိုးရကိုယ်သာယုံကြည်ကြပါလိမ့်မယ်။ဗန္ဒရေးပြုပြင်မှုအောင်မြင်ဖို့အတွက်ဝန်ကြီးဌာနတိုင်းပြုပြင်ရေးမူဝါဒကိုလိုက်နာဖို့လိုပါတယ်။ဒီနေရာမှာကာကွယ်ရေးဝန်ကြီးဌာနဟာကြားကကန့်လန့်ကန့်လန့်ဖြစ်နေပါတယ်။ကာကွယ်ရေးဝန်ကြီးဌာနငွေစည်းရင်းဟာစီရေးလျှို့ဝှက်ချက်လိုဖြစ်နေပါတယ်။ကာကွယ်ရေးဌာနအသုံးစရိတ်ကိုစစ်ဆေးသူနဲ့ပြည်သူတွေသိတင်ပါတယ်။စည်းရင်းစစ်ချုပ်ဟာကာကွယ်ရေးဌာနအနာတောင်မကတ်နိုင်ပါဘူးကာကွယ်ရေးဌာနဟာအစိုးရလက်အောက်ကမဟုတ်ပဲတီးခြားလွတ်လပ်တဲ့ဝန်ကြီးဌာနလိုဖြစ်နေတာဟာလည်းဗန္ဒာရေးစည်းရင်းပြုပြင်မှုကိုပြည့်ရည်ပြုတယ်လို့ဖြစ်နေပါတယ်ခင်ဗျာ
အစိုးရရဲ့ရသုံးငွေစည်းရင်းကမောက်ကမဖြစ်မှုနဲ့ဗန္ဒာရေးပြုပြင်မှုမှာကာကွယ်ရေးဌာနဟာကန့်လန့်ဖြစ်နေတဲ့အကြောင်းနဲ့ပတ်သက်တဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာအလဲရောက်ပါပြီ။ဒေါ်လလှတန်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
ဒီတင်ပါ English Weekend Saganda မှာကန်နေလို့ဒီပေးရတဲ့ kick ကိုခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
kick the can down the road
ကိုတင်ပြပေးမှာဖြစ်ပါတယ်ဆာလုံးပေါင်းက kick kick ကန်နာ the can the can ကဒီနေရာမှာတံဘူးကွန်ကျမတို့မြန်မာမှာတော့အများဆုံးသုံးတာနုစီဘူးကွန်လိုမျိုးဖြစ်ပြီး down down ကout the road the road ကလမ်းဆိုတော့စစခုရဲ့တရက်ဒီပဲကတော့တံဘူးကွန်ကိုတလန်းလုံးအစင်စင်ကန်လိုက်တာဖြစ်ပါတယ်။တတိတော့နိုးစီခွက်ကိုလမ်းတလန်းလုံးဝေးတဲ့ဝေးအောင်ကန်သွားတာဖြစ်ပါတယ်။ EDM အဒီပဲကလည်းအလားတူပါပဲ။စစောကနိုးစီခွက်ကိုတလန်းလုံးတနေရာနေ့တနေရာကနေတနေရာတောက်လျှောက်ကန်သွားပြီးဝေးတဲ့ဝေးအောင်လှုပ်သလိုကိုလှုပ်ပေးပါမယ်လို့ပြောထားတဲ့ဂရိတွေကိုဟိုရွှေ့ဒီရွှေ့တရွေ့ရွေ့ရွှေ့တာကိုဆိုလိုတာဖြစ်ပါတယ်လှုပ်ပေးဖို့လိုတဲ့ကိစ္စရပ်တစ်ခုခုကိုအတိုင်းတာကာလတစ်ခုတွင်လှုပ်ပေးပါမယ်လို့ဂရီပေးထားပေမဲ့လို့လေဂရီပေးထားတဲ့အတိုင်းမလှုပ်ပေးနိုင်ပဲခဏခဏရက်ရွှေ့ရတဲ့ဖြစ်ရနေရည်ညွှန်းထားတာဖြစ်ပါတယ်အထူးသဖြင့်ဒီအသုံးကိုနိုင်ငံရေးလောကမှာအသုံးများလာကြပါတယ် နိုင်ငံရေးသမားတွေအနေနဲ့အထူးသဖြင့်မက်ဆူရမှာကိုမက်ဆန္ဒရှင်တွေအတွက်ဘာလုပ်ပေးပါမယ်ညာလုပ်ပေးပါမယ်လို့ကြေညာပေးခဲ့ပြီးမြေတကယ်ရွေးခံရလက်တွေမှာတော့စင်ကြီးအမျိုးမျိုးပေးပြီးအချိန်ကိုဟိုရွှေ့ဒီရွှေ့လုံနေတာမျိုးခဏခဏရွှေ့နေတာမျိုးကိုညညွန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people
ရွေးကောက်ပွဲမှာအနာရပါတီကနေရာအများစုဆုံးရှုံးခဲ့တဲ့အကြောင်းကတော့ပါတီကသူတို့လှုပ်ပေးပါမယ်လို့ပြည်သူတွေကိုပေးထားတဲ့ကတိတွေကိုတကယ်လှုပ်ပေးဖို့ခဏခဏရွှေ့ဆိုင်ခဲ့လို့ဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The ruling party lost most of the seats in the elections because the party kicked the can down the road on its promises to the people
ဆက်လက်တင်ပြပေးမှာကတော့
A kick in the teeth
ဖြစ်ပါတယ်စာလုံးပေါင်းက A ကတခု KICK kick ကဒီနေရာမှာ noun နာမ်အဖြစ်သုံးထားပြီး can နဲ့အပြုမူဖြစ်ပါတယ် INN ကအထဲမှာ TH the TEETH the teeth ကသွားတွေဆိုတော့စသုဟုန်ရဲ့တရိုက်ဒီဘက်ကတော့သွားတွေကိုကန်လိုက်တာပေါ့လူတဦးရဲ့ပါးစပ်ထဲမှာရှိတဲ့သွားတွေဟာအကန်ခံလိုက်ရတယ်ဆိုတာဘယ်လောက်နာချင်မလဲခံရခဲ့မလဲဒေါသထွက်စီမလဲစော်ကားရရောက်စီမလဲဆိုတာကိုစဉ်းစားပဲကြည့်နိုင်ပါတယ်။ဒါကြောင့် kick in the teeth ရဲ့ idiom အသေးပဲကတော့လူတူးတွေသိအခံရခက်စီတဲ့အပြုမျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ Mary worked very hard but she was denied a promotion. So it was a kick in the teeth.for her
Mary ga ya du te ya le aw aluk ko tait chou sa ka be me lo le tu ya du ma to ka bu da chaung tu ni ne tait ko akhan ya khet khe de lo di be ya ba de u wa ko naw ta khaw le la chi cha ya aw ma
Mary worked very hard but she was denied a promotion so it was a kick in the teeth for her
ku naw song tin pya pe ma ga ro
kick up a fuss
chi ba de sa lung paung ga kick kick ko UP up ဆိုရက်ဝိပနဲ့တွဲပြီး kick up ကတော့တခုခုဖြစ်အောင်လုပ်တာဖန်တီးတာ A ကတခု FUSS a fuss ကအသေးပေမျိုးမျိုးရှိပါတယ်ဒီနေရာမှာတော့ကြီးတိုက်တာကြီးများတာမျက်စိရှုပ်အောင်လုပ်တာပြရာခတ်တာစသဖြင့်အသေးပေကိုဆောင်းတာဖြစ်ပါတယ်ဒါကြောင့်စကူခုရဲ့တိုက်ရိုက်အသေးပေကတော့တခုခုကိစ္စတရရနဲ့ပတ်သက်လို့ကြီးတိုက်တာကျမတို့မြန်မာဘန်းစကားအရာတော့မကြေနပ်လို့ဘဝင်မကြလို့ပူညာပူညာလုပ်တာမျိုးရည်ကြီးခွင်ကျယ်လောက်တာမျိုးနဲ့တူတယ်လို့ဆိုရမှာပါဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The customer at the restaurant kicked up a fuss about his food being cold
စားတော့ဆိုင်မှာလာစားတဲ့မျိုးသားကသူ့ကိုလာချပြီးတဲ့အစာကအေးနေတဲ့အတွက်ကြောင့်ပူညာပူညာလှုပ်လိုက်တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
The customer at the restaurant kicked up a fuss about his food being cold.
ဒီတင်ပါ English American Second Data မှာ kick ကိုချီခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
kick the can down the road, a kick in the teeth, kick up a fuss.
တို့ဖြစ်ကြပါတယ်။နောက်တင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလှတန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လိုတဲ့သောရရှင်တွေနားဆင်လို့တဲ့သတင်းတွေကိုတောင်းယူလို့ရတဲ့ဆိုရင် VOA အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစီအစဉ်ဖုန်းနံပါတ်နဲ့ဓာတ်ရိုက်ဆက်သွယ်လို့သူတွေအတွက်ကတော့ဖုန်းနံပါတ် 1-3-2-3-2-5-5-5-4 ကိုခေါ်ဆိုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနနက်ခင်းပါရှင် VOA American အသံတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းတိုမီတာ32 40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနာရွေးအစီအစဉ်မှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လှလိုင်းဆွေးနွေးခန်းကိုနားဆင်ရမှာဖြစ်ပါတယ်။ထုတ်လုပ်သူမဆုမွန်နဲ့အတူကိုတန်းညုပ်ဦးကဆွေးနွေးတင်ပြထားပါတယ်ရှင်။
မင်္ဂလာညရမခင်ဗျာစနေညပိုင်းတဲလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရယ်ခုနကျွန်တော်တို့ပြောလို့ပဲဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ social change လို့ပြောရပါလိမ့်မယ်လူမှုအတိုင်းဝန်းတစ်ခုလုံးရဲ့အမှုအကျင့်တွေပြောင်းလဲမှုပေါ့ဒါနဲ့ပတ်သက်ပြီးတော့ဘလောက်ထိလက်ရှိအာဏာရဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနေပြီးတော့ဥဆောင်သွားနိုင်မလဲအဓိကတော့လူထုလှရှားမှုတွေနဲ့ဥဆောင်နိုင်မလဲပေါ့အခုဒီနေ့မှာဆိုရင်ကျွန်တော်ပြောမယ်ဆိုရင်အထူးခြားခြားစတင်ပြီးတော့တနင်္ဂနွေလုံးအတိုင်းအတာနဲ့အမှိုက်ကောက်လှရှားမှုတွေကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်ပြီးတော့ပြုလုပ်တဲ့ခင်ဗျာမှာနေရာတော်များများမြို့နယ်တော်များများနေရာတော်များများမှာကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေတွေကနေပြီးတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့အခုလိုမျိုးအလားတူပေါ့ဒီလူမှုအတိုင်းဝိုင်းတွင်အမှုကျင့်ပြောင်းလဲမှုလူမှုအတိုင်းဝိုင်းရဲ့အခြေအနေပြောင်းလဲမှု social change တွေကိုဘယ်လောက်ထိဥဆောင်သွားနိုင်မလဲဆိုတဲ့ကိစ္စတွေကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်တို့ဖိတ်ခေါ်ထားတဲ့ထဲမှာတော့ဒီလက်ရှိအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ရန်ကင်းမြို့နယ်ပြည်သူ့တော်ကုသလေဖြစ်ရွေးချယ်ခံထားရတဲ့ဒေါ်စင်မာအောင်ရှိပါတယ်နောက်တူကတော့ရှစ်သက်ရှိမျိုးဆက်ခေါင်းဆောင်တူဖြစ်တဲ့ကိုမိုးသီးစုံလည်းဖိတ်ခေါ်ထားပါတယ်လီလိုင်းပေါ်မှာအခုအဲသူတို့နှစ်ယောက်လုံးမရှိသေးပါဘူးခင်ဗျာအဲ့တော့အခုဒေါ်စင်မာအောင်ရောက်ပါပြီမဆင်မာအောင်ဟုတ်ကဲ့ကြားရတယ်ကွာဟုတ်ကဲ့မဆင်မာအောင်ကြီးအခုခုနကကျွန်တော်ပြောသွားလို့ပါပဲအခုကခုနကဒီလူမှုတိုင်ဝမ်ပြောင်းလဲမှုနဲ့ပတ်သက်လို့ပေါ့လူလူအားလုံးပါဝင်နေတဲ့လှုပ်ရှားမှုတွေအခုပထမဆုံးစရဲဆိုရင်ပြောရမယ်ဆိုရင် NLD ကနေပြီးတော့အမိုက်ကောက်လှုပ်ရှားမှုတနင်္ဂနွေလုံးအတိုင်းအတာနဲ့ဒီနေ့စတင်လိုက်တာကျွန်တော်တို့သတိထားမိပါတယ်ခင်ဗျာအဲ့တော့ဒီချင်းနေတဲ့ပတ်သက်လို့ရွယ်ချက်ပေါ့လုတ်တဲ့ရွယ်ချက် NLD ရဲ့စဉ်းစားချက်ဘလို့ရှိတယ်လို့မတ်စင်မအောင်ပြောနိုင်ပါလဲခင်ဗျာ
ခုနကတော့တောင်းတပါလို့ပါပဲဒီနေ့ topic လေးနဲ့ဟိုအမိုက်ကောက်တဲ့လှုပ်ရှားမှုတွေကတော်တော်လေးကိုနိုင်ဖက်ရှိတယ်လို့ကျွန်တော်ထင်တယ်ခုက NLD ကလူလူကိုပောက်ပါလို့ပြောတာမျိုးမဟုတ်ဘဲနဲ့ခုပါတီဝင်တွေအထူးသဖြင့်လက်ရှိလက်တလုံးရွေးချယ်တင်မြောက်ခင်ရတဲ့ကိုယ်စားလှယ်တွေပါပါဝင်ပြီးတော့အမိုက်ကောက်ရမယ်ဆိုပြီးတော့ပါတီတွင်းညှိနှိုင်းချက်ကလည်းတစင်းပါပေါ့နော်ပြီးတော့ပြည်သူလူထုနဲ့ရောသက်ဆိုင်ရာတွေနဲ့ရောဟိုတက်နိုင်သမျှထိဆက်ပြီးတော့တင်းအမိုက်ကောက်တဲ့လှုပ်ရှားမှုပေါ့ဒီနေ့ကတော့ဘဝင်းကျင်ဆိုင်ရှိလေးပါမယ်နောက်ပြီးတော့ဒါအချင်းကိုဒီ civic action လို့ပြောရမယ်ဒီနိုင်ငံသူနိုင်ငံသားတွေရဲ့ခုမှချင်းဝတ်ပိုင်းထိပါတင်းပြက်သွားနိုင်လို့ရမှာခုနလက်စလုံးရွေးကောက်ခံရတဲ့ဒီလွတ်တော်ကိုယ်စားလှယ်တွေကိုပါဟိုပါဝင်စီခြင်းတဲ့သဘောပါဆိုတော့အရင်တုန်းကတော့ change ကတရားစာလဲဆိုပြီးတော့နှင်ကြတဲ့တွေပြီးပြီးဒီလူတွေကိုလိုက်လို့ပါလို့ပြောရင်ခုကဒီလူတွေကိုပြောရမျိုးမဟုတ်ဘဲနဲ့ကိုယ်ပါတီဝင်တွေလည်းတလုံးရွေးချယ်တင်ရောက်ခံရတဲ့ကိုယ်စားလှယ်တွေကိုယ်တိုင်ကနေပြီးတော့ဒီကိစ္စမှာပါဝင်ဖို့ဆိုပြီးသွားတဲ့အခါမှာဒါကခု movement သဘောမျိုးလဲတောင်းတယ်ခုကဒီလိုပြောမယ် civic action လို့ပြောရမယ်လူတွေရဲ့လိုက်နာရမယ်ကျင့်ဝတ်တွေတာဝန်တွေကို
ဒီပါတီတွေကနေပြီးတော့အစာပြုတဲ့သဘောလို့ကျွန်တော်ဒီလိုနေပါတယ်။ဟုတ်ကဲ့။မဆင်မအောင်တို့ခုနကပြောသလိုပါတီကနေပြီးတော့စပြီးတော့လှုပ်တဲ့လှုပ်ရှားမှုပေါ့လူတို့ကိုလည်းပါဝင်နိုင်အောင်။အဲ့တော့ဒီကနေ့လှုပ်ရှားမှုကိုကြည့်မယ်ဆိုရင်လူတို့ရဲ့ပါဝင်မှုနဲ့ပတ်သက်လို့ရောမဆင်မအောင်ဘယ်လိုတွေ့ရလဲခင်ဗျာ။အားရချိန်တမ်းမှုရှိပါလား။လိုအပ်မယ်လို့ထင်ပါလား။
ဟုတ်ကဲ့အခုကျမအတွေ့အကြုံရရောလက်ရှိမြင်နေရတဲ့အမြင်လေးရအောင်ဆိုလို့ရှိရင်ဒီလူလူကကျမတို့ကိုယ်တော်မှကျမတို့ဆက်တော်မှပို့ပြီးတော့တရားထက်တန်ရာမျိုးတွေကိုတွေ့ရတယ်။ဘယ်အချိန်ဘယ်နေ့မှာအလိုက်ောက်တာစတော့မှလဲပေါ့နော်။ဒေါ်စန်းစီကစပြောလိုက်ပြီးသူကဒေါ်စီကိုပုံနေဝင်တယ်။ဘယ်တော့မှမလို့သူတို့ကအချိန်နဲ့ဖြစ်နေပြီဆိုတာမျိုးတွေစပြီးတော့ပြောလာကြတာမျိုးတွေတွေ့ရတယ်။ဆိုတော့ဒီပြေလှုပ်ရှားမှုတွေမှာလည်းတကယ်တည်းဒီလူလူကိုလိုက်ကိုကစိတ်ပါဝင်စားစွာနဲ့ပါဝင်လာကြတာကိုတွေ့ရပါတယ
်။ဟုတ်ကဲ့။နောက်တစ်ချက်ကျွန်တော်မေးချင်တာကတော့ဒီအခုအမိုက်ကောက်လှူရှာမှုလုပ်ဖို့ဆိုပြီးတော့ဒီလက်ရှိရွေးကောက်ခံထားတဲ့လွှတ်တော်ကုစေတွေကိုဒေါန်ဆန်းစုကြည်ကတိုက်တွန်းတယ်ညွှန်ကြားချက်ပေးတယ်တော့ဒီပေါ်မှာတချို့ဝေဖန်တန်တွေလည်းရှိပါတယ်အ ਨੇ အချင်းပါဒါပေမဲ့သူတို့ဝေဖန်တာကတော့အခုလိုချိန်မျိုးမှာဒီလက်ရှိရွေးချယ်ခံရတဲ့ကုစေကိုဓာလုတာထက်ပို့ပြီးတော့တင့်တော်တဲ့လုပ်ငန်းတွေနိုင်ငံရေးလုပ်ငန်းတွေအများကြီးရှိတဲ့ဆိုတဲ့သုံးသက်ချက်တွေဝေဖန်ချက်တွေရှိပါတယ်ဒီပေါ်မှာရောမက်ဆင်မအောင်ဗာများတုံ့ပြန်လို့ပါလေ
အန်ဒါတော့ဒီတယောက်နဲ့တယောက်ကတော့အမြင်ကျူနိုင်မှာမဟုတ်ပါဘူးဒီနဲ့တလောကာလမှာကကြတော့ တက်လုံးကျမတို့အမိုက်ကောင်းနိုင်တယ်လို့တော့မထင်ပါဘူး။ဒါပေမဲ့ဒီလိုတို့လို့တော့ကိုယ်စလဲတယောက်ကလည်းဒါနိုင်ငံသားတယောက်ပဲဖြစ်တယ်။နိုင်ငံသားဒီပဲတာဝန်နဲ့ဝန်ကြီးကိုနိုင်ငံသားတွေကိုဘာလို့ပါဘာလို့ပါလို့ခိုင်းတာလဲဆာလို့ရှိရင်ဒီသူလူကြီးရဲ့ဘယ်လိုမဲနေလဲရေကောက်တင်ယောက်ခင်ရတဲ့ဒီသူတွေကဒီသူတယောက်အနေနဲ့ပဲဒီတော့ကိုပြင်ပြအောင်လို့လုပ်စီနေတယ်စစီနေတယ်လို့ကျမထင်တယ်။နောက်ပြီးတော့ဒီလောက်တခုတည်းလို့လည်းမဟုတ်ပါဘူး။ကျေတော့တောင်ဆန်းစုကြီးနေထားလိုက်တာကကျမတို့ကဉာဏ်လိုက်တာတွေလည်းအများကြီးပဲရှိတယ်။ချောင်းရံချောင်းရံတွေလည်းအများကြီးရှိတယ်။ပါတီရဲ့အစည်းအဝေးအခြေခံတွေအခြေခံဥပဒေတွေနောက်ပြီးတော့ဒီလူလူကြီးရဲ့အနေနဲ့ကိုကြည့်ဖို့ကိစ္စတွေဆိုတာအများကြီးပါပဲ။ဒီအဲ့ဒီအများကြီးတဲ့ကမှအမှတ်ောက်တယ်ဆိုတာကတော့ဒါ activity တခုအနေနဲ့လက်တွေ့စလို့ရတဲ့ကိစ္စကိုစခိုင်းလိုက်တဲ့သဘောပေါ့။နောက်တစ်ခုကသူများကိုခိုင်းပြီးသူမလုပ်တာလည်းမဟုတ်ဘူး။တောင်ဆန်းစုကြီးကသူကိုယ်တိုင်လည်းလုပ်မှာဖြစ်တယ်ပေါ့နော်။မနေ့ကျန်ဆိုလို့ရှိရင်စပြီးဒီလိုအတိုင်းတာနဲ့ပေါ့နော်။ဒီနေ့ကအစပိုင်းလေးပဲရှိသေးတယ်။မနေ့ကျန်ကတော့အော်ဒါစီဒီပါမယ်ဒီလိုတိုင်းတာနဲ့လုပ်ကြမှာဟိုအမှတ်ကြည့်တယ်ဆိုတာဗျာတက်တနိုင်တခုဆိုတာလူတိုင်းကသိထားပြီးသားပဲအခုဒီတိုင်းအခြေပိုင်းမှာလည်းကျွန်တော်တို့မလုပ်ခင်လဲရလဲအမှတ်တော့တဲ့လူရှားမှုတွေကိုလူမှုအဖွဲ့အစည်းတွေရက်ဖက်အဖွဲ့အစည်းတွေအေးလောက်ကြရည်အများကြီးလက်ရှိပါတယ်ဒါပေမဲ့တိုင်းနိုင်ငံလုံးအတိုင်းတာဒီလောက်လုံးလုံးခက်ခက်မဖြစ်သွားဘူးပေါ့နော်ဒီတစ်ခါကကြတော့ဒီ issue ကမေးလိုက်ရင်တော့လူတိုင်းနဲ့ခံမယ်လို့ကျွန်မထင်ပါတယ်အမှတ်ဒီပြည်ပြာမှာဖြစ်တဲ့ issue တွေနောက်တစ်ခုကသဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ပြဿနာလေးပေါ့။နောက်လူနိုင်ငံသူနိုင်ငံသားတွေရဲ့တူးချင်းတယောက်ချင်းရဲ့ behavior တွေပေါ့နော်။ကိုယ်အမိုက်ကိုယ်တော်မှဘယ်နာပြရမယ်တာဝန်ပေါ့ဗျာ။ကိုယ်တာဝန်ယူရမယ်ဆိုတဲ့အားလုံးတွေကို awareness raising လုပ်နေကြတယ်အများကြီးရှိပါတယ်။ဒါကလည်းဟိုအုံနဲ့ချင်းနဲ့ကြောင်းလိုက်ရမယ်ကိစ္စမျိုးဖြစ်တယ်လို့ကျွန်မထင်တယ်။စခဲ့ပြီးသားပဲ။ဒါပေမဲ့ဒီအချိန်ဘုံကပို့ပြီးတော့များတယ်။နှစ်ခုလုံးအတွက်လို့ကျွန်မထင်ပါတယ
်။ဟုတ်ကဲ့။
ဒီမှာလူကြီးတွေလည်းကြည့်ပေးခွင့်ရတယ်လို့ဒါ social change ကိုအပြောင်းအလဲကိုဒီလိုနဲ့ဒီလိုပါဝင်လို့တို့တော်ကိုယ်စားလေးကိုယ်တိုင်ကလည်း initiate ချလုပ်တဲ့သဘောပါ
။ဟုတ်ကဲ့။အဲ့တော့ကျွန်တော်တို့ဒီလူလူကိုယ်တိုင်ပါဝင်တဲ့ဒီ social change လူမှုအဖွဲ့အစည်းအပြောင်းအလဲကိစ္စကိုအမျိုးသားတမူစီဖွဲ့ချုပ်ကနေပြီးတော့ဘလောက်ထိဥဆောင်သွားနိုင်မလဲဆိုတော့ဒီ30ချက်ကိုကျွန်တော်နောက်ပိုင်းမှာဆွေးနွေးဖို့ရှိပါတယ်။မက်ဆီမောင်လီလိုင်းပေါ်မှာခဏနေပေးပါခင်ဗျာ။ကျွန်တော်တော့ရှင်တချို့ဖိတ်ခေါ်ခြင်းပါလေ။အာပထမဆုံးမောင်တက်တနာ
ဟုတ်ကဲ
့။မောင်တက်တနာကြားပါလားခင်ဗျာ။
အားကြောက်ပါ
ဟုတ်ကဲ့မောင်တက်တနာအမြင်ကိုတိုးတုံးနဲ့ဆွေးနွေးလို့ရပါတယ်မက်ဆီမောင်လည်းမေးမြန်းလို့ရပါတယ
်ဟုတ်ကဲ့အခုဒီ white collar တို့ရှာမှုတွေပါလေဆိုတာဒါအွန်လိုင်းကောင်းပါလေအခုလိုကောင်းလဲဆိုရင်အထောက်အကူကျွန်တော်တို့ဒီလူမှုအောင်ဝင်ခြင်းအတွက်လည်းဒါတရှိဦးလဲဟောဖူအောင်ဆောင်ရွက်မှုတွေအများကြီးရလာနိုင်တယ်ဒါအဓိကအချက်ကကျွန်တော်တို့ရှိပါတရားဥပဒေစိုးမိုးကြီးကညှဆင်းနေတယ်ရရှိနေတဲ့အခါကျွန်တော်ဒီ white collar တို့ရှာမှုဒါကိုယ်စားလှယ်တွေကိုစပြီးတော့လုပ်ခိုင်းလိုက်တယ်ဆိုကြတဲ့ဟာပါချက်လာတယ်ဆိုရင် CY location တွေကလူလူအတွက်သူရဲ့ဟိုဒါအိဒိုင်ကိုခွေးဆက်တယ်တုံနေတာလေဟိုကြောက်ရွံ့လာတယ်သူတို့အဲသူရှိရင်တုံဆန်းစုကြတာအဖိုက်ကနေလာစလာဒီနေ့ကစလာတော့ဟောင်းဝင်ကြီးခိစားလဲစလာပဲဒီခါကျရင်ကျွန်တော်တို့ဒီဟိုကျွေးချက်ခါကုလေးကိုလည်းဟိုဆောင်းဝန်းနဲ့တွားဖို့လမ်းညွှန်ခဲ့တယ်လမ်းညွှန်လိုက်ပြီဆိုလို့ရေဒီနောက်အိုင်းဒီ CY location တွေကလည်းသူတို့အိဒိုင်ကိုခွေးဆက်ပြန်လဲကြောက်ရွံ့လာတယ်
ဟုတ်ကဲ့ဟုတ်ကဲ့ကဲ့ကိုတသနာအမြင်ဆွနေပြီလားကျေးဇူးပါခင်ဗျာနောက်တော့ direction တူရှိပါတယ်ကိုတန်းဆိုးတဲ့ကိုတန်းဆိုးရန်ကုန်မြို့ကပဲထင်ပါတယ်ကိုတန်းဆိုးတူတူဆွနေလို့ရပါတယ်လွတ်တော်မှာဒီဒေါ်စင်မောင်လည်းရှိပါတယ
်ဒီကဒီအမိုက်တော့တဲ့ကိစ္စကတော့ဒါအင်တာနက်မှာငုံရပြီးတော့ကိုရရတဲ့ကိစ္စပါကျွန်တော်တို့အမျိုးစုအနေနဲ့ကတိုင်းပြည်သားအားလုံးကဒါကျွန်တော်တို့ကုသရအောင်လုပ်ပြီးတဲ့ခဏလည်းကျွန်တော်မြင်ပါတယ်ခင်ဗျာဒါလည်းမကြောက်ရအောင်ကျွန်တော်တို့ဒီရန်ဒီတို့ကြောင်းလို့ကိစ္စကလေးရှိရင်နော်လူပညာသမားတွေအနေနဲ့လူပညာရှင်တွေအနေနဲ့ဒီဘက်ပါဝင်ဆောင်ရွက်ပြီးတော့ကျွန်တော်ဒီလူလူကိုဖြည့်အောင်မှုဉာဏ်ဉာဏ်နဲ့ဆက်ဆံရတဲ့လုပ်ငန်းမျိုးတွေကိုကျွန်တော်တက်ပြီးတော့ဒီဘက်ပါဝင်ဆောင်ရွက်ပြီးကြရတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအာကိုတန်းဆုပ်ကျေးဇူးတင်ပါတယ်ခင်ဗျာအာကျွန်တော်အခုဒီအမိုက်ကောက်လှူရှာမှုနဲ့ပတ်သက်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့နိုင်ကဦးတင်ဦးကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွယ်ချက်ပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့ရှင်းလင်းထားတာရှိပါတယ်ဒီအတန်းဖိုင်လေးကိုနားဆင်ကြည့်အောင်ပါ
အမိုက်ဟုတ်တယ်ဆိုတာကအဓိပ္ပာယ်ကတော့အန္တရာယ်လေးနဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့သဘောကတော့ဗျာဒီနိုင်ငံအတွက်ဒီကိစ္စဝိစားကျုံလာလို့လွတ်ရမယ်ဆိုရင်အားလုံးအဖွဲ့ချုပ်ဟာမိမိတို့ရဲ့ရှင်မကားနဲ့ဒီလူလူအပေါ်မှာစီးရုပ်နိုင်ပြီးတော့ဆောင်ရွက်နိုင်ဖို့နဲ့အားလုံးတိုင်းမပြည်သူလူတရားလုံးဟာဘယ်လိုကိစ္စမျိုးပဲဖြစ်ဖြစ်အခုရေနိုင်ငံတော်အတွက်ကျွန်တော်တို့ဒီရဲ့အချုပ်ချာအာဏာကိုကာကွယ်ကြရတော့မယ်ကိုယ်တည်းရဲ့လွတ်လပ်မှုနဲ့ပတ်သက်ကာကွယ်ကြရတော့မယ်ရှိစေပြီးရှိလုံးဖို့အတွက်လုပ်ကြတော့မယ်ငင်းငယ်ရတဲ့လုပ်ကြတော့မယ်လို့ဆိုရင်သူတလက်တက်တင်းနေရတဲ့လုံနိုင်နေဆိုတဲ့ဒီကျွန်တော်ဆုရှာမှုတော့ကျွန်တော်စိတ်ဓာတ်တယောက်တော့အောင်ဒီဟာဟိုလုပ်လိုက်တဲ့အတွက်ဒါဟိုအားလုံးတကယ်နဲ့ဒီလိုအဖို့ကဘာပဲဒီကျွန်တော်အကျိုးလုပ်ဖို့ဆိုရင်ကျွန်တော်တို့အောက်ခြေအစားပြီးတော့လိုအပ်မြဟာနေမှာကျွန်တော်ပြည်သူပါလာအောင်ဆွဲတော်လုပ်နိုင်ဖို့ လုတ်ကဲစွန့်အင်ပေါ့လေအခုပြန်တိုင်းနဲ့ပတ်သက်လို့စီလုံးပြီးတော့လုပ်နေမယ်စွန့်အင်ပေါ့ဗျာအဲ့ဒါတွေကိုစူးစီးတဲ့ဥစ္စာဒီနိုင်ငံတော်တစ်ခုလုံးမှာတကယ်လို့ဝိဇ္ဇာဝိဇ္ဇာအရေးပေါ်လာလို့ဆိုရင်နိုင်ငံကောင်းကျိုးအတွက်ဆောင်ရွက်နေမှာပြည်သူရဲ့ဒုနဲ့အင်အားနဲ့ဆောင်ရွက်တက်ပြီးဆိုတဲ့အလေးထားလေးကိုစလိုက်တယ်ဆိုတဲ့အစဖြစ်တာမျိုးဖြစ်တာကြောင့်အင်တာမအပိုင်ကောက်တယ်ဆိုတာအမှန်ကတပီလို့အတိုင်းတရားအဲကျွန်တော်တို့စူးစီးပြီးတော့ဒုအင်အားဖြစ်လာအောင်ဖန်တီးတယ်ဆိုတဲ့သဘော
ဟုတ်ကဲ့ပါခင်ဗျာဒါကတော့အမျိုးသားတမှုစီဖွဲ့ချုပ်ရဲ့နိုင်ငံကြီးဦးတင်ဦးကနေပြီးတော့ဒီအမိုက်ကောက်လှူရှာမှုနဲ့ပတ်သက်လို့အဲသူတို့ရဲ့သုံးသက်ချက်သူတို့ရဲ့အမြင်သူတို့ရဲ့ယူဆချက်ကိုပြောပြသွားတာဖြစ်ပါတယ်ခင်ဗျာဒေါ်စင်မအောင်ကျွန်တော်ပြန်ဖိတ်ခေါ်ချင်ပါတယ်ခုနကဦးတင်ဦးပြောသွားတာတွေ့ရမှာပါအဓိကတော့ဒီလူမှုပြောင်းလဲတွေလုပ်ဖို့အတွက်အောက်ခြေအားနေပြီးတော့စပြီးတော့ပြောင်းလဲမှုတွေကိုလုပ်သွားဖို့ဆိုတဲ့ကိစ္စပါပါတယ်ခင်ဗျာအဲ့တော့ကျွန်တော်မေးချင်တာကအလားတူဒီအမိုက်ကောက်လှူရှာမှုလိုမျိုးလူမှုလှုပ်ရှားမှုတွေလုပ်မယ်ဆိုရင်မြို့သားတမှုစီအပွဲကျုံနေနဲ့ခုနကအငယ်ဦးတင်ဦးပြောသွားလို့ပါပဲအောက်ခြေထိလှုပ်ရှားမှုတွေဖြစ်လာနိုင်ဖို့ပေါ့အခုအချိန်တွေကအစလေလို့ပြောတော့အလားအလာအချိန်တွေနဲ့ပတ်သက်လို့မက်ဆီမောင်သုံးသပ်ပြပါလားဘလို့ရှိလဲတခြားလှုပ်ရှားမှုတွေကပေါ်ဖို့ရှိပါလား
တခြားလှုပ်ရှားမှုတွေပေါ်ဖို့ကတော့ကျွန်တော်တို့ခုနပြောသလိုမျိုးပဲဒီပါတီဘဟုကတောင်းဝန်ရှိတဲ့လူတွေကနေပြီးတော့အခုရေတခုပြီးတခုပေါ်ဆောင်ပေးပါလိမ့်မယ်လို့ကျွန်တော်ထင်တယ်အခုကလည်းကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေကိုဆက်စပ်တွေ့ရအချိန်မှာပဲဘာလို့ကတော့သတိကြီးကိုယ်တိုင်ကဒီပြန်ကိုဆွဲထားပေးတာဖြစ်တယ်အဲ့ဒါကိုလည်းအဲဒီကိုဘယ်လိုပြောမလဲဖြစ်တော်ကိုယ်စားလှယ်တွေဒီလုံးတိုက်တာနဲ့လုပ်စေတင်တဲ့အခြေခံကလည်းစပြီးတယ်လေအဲ့တော့ဘဝဥစဉ်ကိုပြောသွားပြီဆိုတဲ့ခါကျတော့ပါတီမှာဒီလိုလှုပ်ရှားမှုတွေကိုအခါအလျော်စွာလုပ်ဖို့ရည်ရွယ်ချက်ဒီရှိထားပြီးသားလို့ကျွန်တော်တို့ဒီလိုပဲနားလည်လို့ရတယ်ဘယ် issue တွေကိုဘယ်အချိန်မှာဘယ်လိုလုပ်မလဲဆိုတာတော့ကျွန်တော်တို့မသိသေးပါဘူးကွာနော
်ဟုတ်ကဲ့အဲ့တော့လူမှုအဝင်းကျင်အပြောင်းလဲလုပ်မယ်ဆိုရင်မြမလက်ရှိလူဖွဲ့စည်းမှာအခုလိုအမိုက်ကောက်လှုပ်ရှားမှုပြင်တခြားဘလို့ဟာမျိုးတွေလိုအပ်ချက်တွေရှိမယ်လို့မက်ဆေမောင်အဓိကအဖြစ်ပေါ်လိုအပ်ချက်တော့အများကြီးရှိပါပါအဓိကလိုအပ်ချက်တွေလူတွေရဲ့အပြောင်းလဲအောက်ခြေအပြောင်းလဲ social change ချက်ပတ်သက်လို့ဘာတွေလိုအပ်မယ်လို့ယူဆပါလဲ
ဟုတ်ကဲ့အမိုက်ကောက်တယ်ဆိုတာလည်း behavior change ပါပဲပထမတော့သဘာဝပတ်ဝန်းကျင်စံချင်းမှုပေါ့နော်သဘာဝပတ်ဝန်းကျင်စံချင်းမှုကိုအခုရင်းနဲ့ဒီတာဝန်ထဲမှာတွဲပြီးတော့လုပ်တဲ့အမြင်လာအောင်လို့လုပ်တဲ့ဆုံးရှားမှုလိုမျိုးလို့ကျမကဒီလိုပဲနေတယ်ဒါအပြင်ကတော့တော့ကြာပါဖြစ်လာတာရဲ့ဆိုစံချင်းနဲ့ပတ်သက်ရတယ်မှာကွန်တူကြီးထွေးရတယ်ပေါ့မှာမှာဆိုလို့ရှိရင်သောသားရည်အရင်ပြားလာတယ်အဲ့တော့သောသားရည်များတာဟာတကူးကြီးရဲ့အခွင့်အရေးလွတ်လပ်ခွင့်လို့ဆိုပေမဲ့ကွန်တူကြီးတွေကိုမြန်မာမှာဖြစ်တယ်ဆိုတာမျိုးရတာအမိုက်ကောက်လို့ရှိရင်တော့ကောက်လို့မရတဲ့အနေအထားမျိုးလေးဆက်ဆက်ပြီးတော့ဒီလိုကိစ္စမျိုးတွေလည်းဖြစ်လာနိုင်ပါတယ်တချို့တော့နေရာတွေမှာလည်းဒီလိုမျိုးလေးတွေလုပ်ခုလို့ဆိုပြီးတော့အချင်းချင်းပေါ့လေကိုစော်လာတာမျိုးတွေလည်းတွေ့ရတယ်ပေါ့ဥမာစနေတောက်တဲ့ကိစ္စလေးပဲအဓိကတော့အခြေခံလူအခွင့်အရေးနဲ့ပတ်သက်တဲ့အမျိုးကြီးလှုပ်ရှားမှုတွေဖြစ်လာလိမ့်မယ်လို့အကြံဉာဏ်လေးစားမှုတွေဒီလိုလှုပ်ရှားမှုတွေဖြစ်လာလိမ့်မယ်လို့ကျွန်တော်ပြောလိမ့်မယ်အလေးချက်ဆုံးအားဖြင့
်ဟုတ်ကဲ့အဲ့လိုလူမှုအပြောင်းလဲတွေလုပ်ဖို့ဆိုလို့ရှိရင်ဘယ်လိုအချက်တွေလိုရမလဲခင်ဗျဘာကြောင့်ဒီလိုအခြေအနေမျိုးတွေခုနကပြောလို့ပေါ့အမှိုက်ဖြစ်တဲ့ကိစ္စမျိုးတွေကုသရေးထွေးတဲ့ကိစ္စမျိုးတွေဒါတွေဟာဖြစ်တာကလူတွေအကြောင်းဖြစ်တာလားလူမှုအခြေအနေအကြောင်းဖြစ်တာလားဒါမှမဟုတ်စီးပွားရေးဘဝအကြောင်းဖြစ်တာလားဒါမှမဟုတ်ရင်နိုင်ငံရေးအကြောင်းဖြစ်တာလားဘယ်လိုမျိုးသုံးသပ်မိပါလဲခင်ဗျအရင်မြစ်ကိုပေါ့
အားလုံးကတော့ဖြည့်ချက်နေတယ်ဒီလိုပြောရမယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံရေးစနစ်တစ်ခုလို့ဆိုပဲပြောကြည့်နေတယ်ဥပမာဆိုလို့ရှိရင်အမှိုက်ဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ကအရင်ကဆိုလို့ရှိရင်ဟိုဘယ်လိုပြောမလဲဒါမှအမှိုက်ဖြစ်ခြင်းနဲ့ဒီကလည်းဒီစီပင်ပါရာကနေပြီးတော့တက်မှတ်တဲ့နေရာတွေမှာအမှိုက်ဖြစ်ဖို့ထားပေးရတဲ့ပတ်သက်မဲ့နေရာအဲ့ဒီအတွက်သင်ပြပေးကြတယ်သင်ပြပေးပြီးတော့အဲ့ဒါကတော့အမှိုက်ဖြစ်ခြင်းပဲဒါပေမဲ့အမှိုက်ပြရမယ့်နေရာပတ်သက်မဲ့မရှိဘူးအစီအစဉ်လုပ်တဲ့ကွာလေဒီလူရအမိုက်တွေကိုစီကံမရှိဖြစ်တဲ့ဆိုရက်အကျဉ်းလန်ပလိန်ကြီးပုံစံမျိုးပေါ့နော်အဖြစ်တင်တဲ့ပုံစံမျိုးလည်းသွားရအခုကတည်းကဒီအကျောင်းလေးမှာလည်းဘယ်လိုတွေ့လာလဲဒီလိုရှိနေဖိုက်တော့တာကိုဟိုဆိုလိုတာပါတီဆိုရင်ပါတီတစ်ခုရဲ့လုပ်တဲ့ပုံစံမျိုးပဲမဟုတ်ဘဲနဲ့သက်ဆိုင်ရာဌာနကြီးပေါ့တာဝန်ရှိတဲ့တွေဆိုအစီအစဉ်စီစဉ်လို့နေရာမျိုးတွေလည်းနိုင်နိုင်လို့ဖို့လို့နေကြတဲ့ဒီပါတီကထွက်လာတယ်တွေ့ရဒါလေးကိုလည်းတချို့အောက်စီကအခုတော့မြင်နေပြီဒီဘာလို့ဒီကနေနေရလဲသူတို့ဘာလို့ပြေးရမလဲလိုအပ်တာဖြစ်ကိုယ်ကိုယ်ကိုလိုတာဖြစ်ကြောပါဆိုတာမျိုးပေါ့နော်ဆိတ်ဆက်ပြီးတော့ဟိုလောက်ရမယ့်အနေအထားမျိုးတွေလည်းတကားပွင့်လာတယ်တွေ့ရတယ်ဆိုတော့ကျွန်တော်ထင်တယ်ဒါကနိုင်ငံရေးအကြောင်းလေးရဲ့အစပဲလို့ကျွန်တော်ထင်တယ်နိုင်ငံရေးနဲ့လူမှုရေးကတချို့နေရာတွေမှာတခုနဲ့တခုအတိုင်းအတာတခုတည်းချိတ်ဆက်မှုရှိနေတယ်လို့ကျွန်တော်ထင်တယ်လေဆိုတော့ဒါကနိုင်ငံရေးစနစ်အကြောင်းရဲ့အစမှာတကယ်အခြေခံကြတဲ့ဟို behavior ဖြစ်နေတဲ့နိုင်ငံသားတွေရဲ့ဒီအမှုမှုအကြောင်းလေးကနေပြီးတော့စာဝင်လို့ initiate လုပ်တဲ့လုပ်လိုက်တယ်အထက်ပိုင်းမှာလည်းနိုင်ငံရေးစနစ်ကိုကြောင်းလဲဖို့ကြိုးစားနေတယ်လို့အောက်ခြေကနေပြီးတော့လည်းနိုင်ငံသားတွေရဲ့အမှုမှုရဲ့ behavior တွေပေါ့နော်ဒါတွေကိုချိန်မှုလို့ကြောင်းလဲဖို့လို့ကြိုးစားလာတဲ့အစလို့ကောင်းတဲ့အစလို့ကျွန်တော်ဒီလိုပဲထင်ပါတယ်။နောက်ပိုင်းမှာလည်းအဲ့လိုပဲတစ်ခုခုဟို လူတွေလုံးဝလုံးဝနေလာပြီးတော့ကိုပါတီအားကိုအင်ဂျင်ရှင်းလုပ်ကြရမလို့ပဲနဲ့လူစုကိုယ်ဆိုင်ကကိုကဒီမှာသူတို့အစာပြုပါမယ်လှူရှောင်းမှုတွေလည်းထိလာနိုင်ပါလိမ့်မယ
်ကျွန်တော်နောက်ပိုင်းမှာတော့ဒီလိုမျိုးမှိုက်ကောက်လှူရှောင်းမှုပါဝင် social change တွေမှာလူလူမှာပဲတာဝန်ရှိတာလားအစိုးရပိုင်းရောအချို့ပိုင်းမှာရောတာဝန်ရှိလားဒီမေးခွန်းနောက်ပိုင်းမှာမေးဖို့ရှိပါတယ်ခင်ဗျာအခုလောဆယ်တော့မက်ဆီမောင်လေးလိုက်မောင်မနေပြပါအောင်ကျွန်တော်တို့ရှင်ချို့ဖိတ်ခေါ်ခြင်းပါတယ်အာပထမဆုံးကိုခင်မောင်လင်းကြားပါလားခင်ဗျာ
မိုက်ကောက်လှူရှောင်းမှုပါလေအဲ့ဒီနေ့ဟောလူလူတာမှာဒီကိစ္စတွေဖြစ်နေတယ်ဒီကိစ္စတွေဖြစ်နေတော့ငါတို့လူသားစိတ်ဓာတ်ကိုပို့ပြီးလူသားကြီးရောအမိုက်ကောက်လှူရှောင်းမှုကြောင့်ကျောင်းအမိုက်ရှိတဲ့အကြံကြီးတွေအလို့ထားရဲတော့တော့ရဲဒီကိစ္စဖြစ်သွားနိုင်တယ်အဲ့ဒါဒုတိယဒီလူနဲ့ရပြတဲ့ဆိုဆိုရတော့တရားဥပဒေတရားဥပဒေစိုးမိုးရေးနေတော့အရင်ကျယ်လဲသူရဲ့လည်းလို့ပြောရမယ်ချက်ဖြစ်တယ်နံပါတ်၃ချက်ကတော့ကလေးပြည်နယ်များအားရတိုက်ပြင်းနေတယ်ကောင်ကောင်ကြီးတို့မျိုးတွေလည်းဒီလိုဒေါက်တာကြီးတို့အဖြစ်တွေကိုကျွန်တော်ယူဆပါရခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကိုခမောင်လေးကျေးဇူးတင်ပါတယ်နောက်တစ်ဦးဖိတ်ခေါ်ခြင်းပါတယ်အာကိုစလိုင်းကိုစလိုင်းကြားပါလားခင်ဗျာ
ကျွန်တော်ဟိုဒီမိုက်ကောက်တဲ့ကိစ္စကတော့ဒီပထမခြင်ဟာအနေနဲ့ကျွန်တော်တော်တော်ထောက်ခံနေကောင်းပါတယ်ပြီးတော့အဲ့ဒီဆက်လက်ပြီးတော့မှအခုကျွန်တော်တို့ NLD ရဲ့အစိမ်ဟိုNLD လူထုစိတ်ဝင်စားမှုရနေတဲ့အချိန်မှာနောက်တစ်ဆင့်လှုပ်ရှိခြင်းရဲ့ဥစ္စာကတော့အဲကျွန်တော်ညမှာဒီမှာတကယ်ဇက်ကွဲမှာစင်ရသားတွေကိုကျွန်တော်မြို့နေအလိုက် NLD အကောင်းဆောင်တွေကတာဝန်ယူပြီးတော့မှစင်ရသားတွေအတွက်အလှူငွေကျွန်တော်တို့ကောက်ပေးပြီးတော့မှပထမခြေထားအနေနဲ့ကျွန်တော်တို့ဒီမိုကရေစီအစိုးရမဖွဲ့ခင်မှာကြာကာလမှာကျွန်တော်တို့ဥဆောင်ပြီးတော့မှအဲ့လိုမျိုးလုပ်ပေးနိုင်ရင်တော့အကောင်းဆုံးဖြစ်လို့မလို့ကျွန်တော်ထင်တယ
်ကိုစလိုင်းပြောသွားတာကျွန်တော်သိပ်မရှင်းပါဘူးစင်သားတွေကိုစင်းကောက်ပြီးတော့မလုပ်ပေးရမှာလဲစင်သားတွေကိုဘယ်လိုပုံစံမျိုးနဲ့တိကျကြတာလဲ
ကျွန်တော်တို့ဟိုကကူညီဖို့အတွက်တတ်နိုင်တဲ့ NLD ပါတီဝင်တွေရောအများသောပြည် NLD ပါတီဝင်တွေညာတာကိုတတ်နိုင်တဲ့သူတွေကအများကြီးတယ်အဲ့တော့ကျွန်တော်အပါဝင်ပေါ့အနည်းငယ်3-5ထောင်စီထည့်ပေးပြီးတော့မှအခုချိန်မျိုးမှာ NLD စိတ်ဝင်စားနေတဲ့ချိန်မှာစင်ရသားတွေအတွက်အလှူငွေတွေဘာလို့ကောက်ပေးနိုင်ရင်တော့အကောင်းဆုံးဖြစ်မလို့ထင်တယ်ဘာကြောင့်လဲဆိုတော့နောက်ကြာလာရင်လူရရလည်းအဲ့လောက်စိတ်ဝင်စားမှမဟုတ်တော့ဘူးလို့ကျွန်တော်အဲ့လိုပဲမြင်နေပါဘူးနော
်ဟုတ်ကဲ့ပါခင်ဗျာကိုစလိုင်းကျေးဇူးပါဒီမျိုးသားစုစုဖွဲ့ချုပ်နဲ့ပတ်သက်လို့ဒီစင်ဟိုဒီဒီကိုစလိုင်းပြောတာနဲ့ပတ်သက်လို့ခေါင်းဆောင်ပိုင်းတွေကြားမယ်လို့ယူဆပါတယ်ခင်ဗျာအဲဒီဟာနဲ့ပတ်သက်လို့စင်ဝဲတင်မှုတိုက်ဖြည့်နေတဲ့ပတ်သက်လို့ရင်ဆိုးရကလည်းလှုပ်ဆောင်ခဲ့တာရှိပါတယ်အဲလက်ရှိ NLD ကနေပြီးတော့ဒေါန်ဆန်းစုကြည်ဒီစီအိုအေမေကုန်းတွေမှာပြောတဲ့အခါမှာလည်းစင်ရဲ့ပွင့်တင်မှုပပျောက်ရေလှုပ်သွားမယ်ဆိုတဲ့သဘောထားသူတို့မှာရှိတာလည်းတွေ့ရပါတယ်ခင်ဗျာကျွန်တော်အခုဆွေးနွေးပွဲတော့ဒီအမိုက်ကောက်လှူရှာမှုနဲ့ social change ဘက်ကိုကျွန်တော်ပြန်ပြီးတော့ထပ်ဆွေးနွေးမှာဖြစ်ပါတယ်မက်ဆီမောင်အောင်ကြားပါလားခင်ဗျာ
ဟုတ်ကဲ့
မက်ဆီမောင်ကြီးခုနကကျွန်တော်ပြောသွားလို့ပဲမက်ဆီမောင်ကိုပြောသွားတဲ့အချိန်မှာပါတယ်လူဒုကနေပြီးတော့ကိုတောင်ဝင်ကိုယူနိုင်အောင်လို့ခုနကဒီဒီမွေးမြူလေးချင်ပေးသွားဖို့လိုအပ်တယ်စီကန်းရှိဖို့လိုအပ်တယ်အဲ့တော့တစ်ချိန်တည်းမှာပဲကျွန်တော်မေးခွန်းထုတ်ချင်တာကအစိုးရဘိုင်းနေမှာကောဘလောက်တာဝန်မရှိဘူးလားဆိုလိုတာကပြည်သူကအခွန်ဆောင်တဲ့စီမံသားရေးလိုဟာအဖွဲ့ဟိုအဖွဲ့အစည်းတွေရှိတယ်ဌာနဘိုင်းတွေရှိတယ်ဒါတွေကလည်းသူတို့တာဝန်ရှိတဲ့အခါကျတော့အစိုးရဘိုင်းရဲ့တာဝန်နဲ့ပတ်သက်လို့ဟောမစင်မအောင်ဘယ်လိုမြင်ပါလဲ
အစိုးရဘိုင်းကလည်းတာဝန်ရှိပါတယ်အထူးသဖြင့်တကယ်တော့ဒီတမတော်အခွန်ဆောင်တွေတောက်ထားတဲ့အစိုးရတွေကအတော်ဝန်ပိုရှိပါတယ်ခုနပြည်သူလူထုကတာဝန်ပြင်တင်တာတော့မှပဲခုနဟိုအမိုက်ကိုအဲ့တော့တချို့ဒီတိုင်းပြည်မှာဆိုလို့ရှိရင်တော့ပြရတာအမိုက်ဆုံးပြရမယ့်နေရာဆိုတော့ဒီကြားရှိတယ်။ဟိုဘယ်နှမိုင်တော့ဘယ်နှမီတာတော့အကောင်မှာအမိုက်မုန်းတုံးရှိတယ်ဆိုတာမျိုးပေါ့နော်။ကြောက်တက်တက်မက်လို့ကြောက်လို့ရှိတယ်။တချို့ကျမတို့ဒီမှာကတော့အမိုက်ပြင်တာတော့မှပဲအမိုက်ပြဖို့နေရာတက်တက်မက်မရှိတာမျိုးကြီးတွေ့ရတယ်ပေါ့နော်။ဆိုတော့အဲ့ဒါမျိုးနေရာကြတော့ခုနရန်ကုန်ဆိုတဲ့ရန်ကုန်စီမံပါရာလေးနဲ့ပတ်သက်လို့အစိုးရအကြောင်းကိုရှိမှုပေါ့။အချမ်းပိုင်းဒီမှာလည်းတခြားပြည်နယ်နဲ့တိုင်းဒေသတွေမှာသူတို့ရှိနေဒီတိုင်းမှာပဲအမတန်သတ်ပါတဲ့ဟိုတဘာပေါင်ရင်းချင်းချင်းချင်းရမယ်နေရာမျိုးတွေမှာတော့မှခုနအမိုက်ပစ်စီရနေရာရှိလို့ဒီဟိုပူးပြင်းပလတ်စစ်အမိုက်လိုကမျိုးတွေပေါ့နော်ဒီလိုမျိုးလောလောဆယ်ဆယ်ဆုံးပြစ်တဲ့ခါမျိုးမှာဒီတဘာပေါင်ရင်းချင်းအစားတွေလည်းအပြည့်ကြီးနေတယ်ဒါအပြင်ကိုခုနဟိုဘယ်လိုပြောမလဲလူသူကိုနိုင်ကွာဗာပြန်ဖြစ်သွားလဲဆိုလို့ရှိရင်တကယ်တိုင်းမှာပြင်ပြင်ပဲနိုင်မှာဟုတ်အခုလည်းမရှိတဲ့ခါကြတယ်သူကနှစ်ပေါင်းများစွာဒီအပြစ်ကိုရှင်းသုံးပြနေရခဲ့တယ်လို့ဖြစ်သွားတယ်ပေါ့နော်ဆိုတော့အစိုးရဘက်နေမှာလည်းတကယ်တော့အဓိကတာဝန်ရှိပါတယ်နိုင်ငံလူနိုင်ငံသားတွေရဲ့ကဒီဥပဒေကိုလိုချင်တဲ့တာဝန်ပြုမှုဆိုတာကတကယ်အဖြစ်နေဆိုတာကခုကစာသင်ကျောင်းတွေကလည်းကျွန်တော်တို့စရတယ်တော့ဒီကေတော့ကတကယ်စာသင်ကျောင်းတွေကစလို့ပို့လို့တကယ်ဟာကိုငယ်တွေကအချင်းချင်းလာလို့သင်ပေးတာဖြစ်တယ်ဆိုတော့ဒီဘက်ကပညာရေးစနစ်ပိုင်းမှာရောပညာပေးမှုပိုင်းတွေမှာရောဒီအခုလည်းခုကဘယ်လိုပြောလဲဒီသူ့မိကြီးလိုကမျိုးတွေကကျွန်တော်တို့ဒီကိစ္စမှာတိတ်ပြီးတော့အလေးထားပြီးတော့သင်ကြားခင်ရတာမျိုးလည်းမတွေ့ရဘူး။ကျောင်းတွေကနေပြီးတော့စရမယ်လို့ကျွန်မဒီလိုပဲတင်နေ။ဒီကတည်းကအဲ့ဒီအားမင်းတက်နေတာမဟုတ်လို့ပဲ။ဒီကလူကြီးကိုလိုက်ကလည်း ဟိုပါပါဝင်ချင်းနာဝပါဝင်လို့ရတဲ့အနေအထားမျိုးဖြစ်နေကြတာပါအခုပါဝင်တွေ့ရပြီဆိုတဲ့အခါမှာလူလူစုံလိုက်ကကျွန်တော်တို့ကပါတုံတုံတိုက်တိုက်နဲ့အဘယ်တော့လောက်တော့မှာလဲဒီလောက်ရှောင်းမှုလောက်လောက်ရမယ်ဆိုတာကိုသူစိတ်ပါဝင်စားစွာနဲ့ပါလာတာကလူလူကဒါကိုလုပ်ချင်တယ်အစုံလိုက်ရပြီဆိုလို့ရှိရင်သူတို့ကိုဒီလိုရှင်းဖို့မလို့ကောင်းမွန်တဲ့စနစ်တစ်ခုကသူ့အောင်ပြီးတော့ပေါ်ဆောင်ပေးနိုင်ရမယ်ဆိုလို့ရှိရင်ဒီလူလူကအလိုမြောက်ကိုပါလာလို့ရဖြစ်မယ်လို့ကျွန်တော်ဒီလိုပြောပါတ
ယ်ခုနကမဆင်ပါအောင်လို့အမိုက်ကောက်လှောက်ရှောင်းမှုလုပ်နေတဲ့အချိန်မှာပဲကျွန်တော်ရန်ကုန်မှာသိထားမိလို့အမိုက်ဒီအရန်များပါတယ်အမိုက်ပြစ်တဲ့လူကလည်းအမိုက်ပုံမှန်မဟုတ်နောက်ပီလန်ကြားလို့ရောမှာဖြစ်ပါတယ်ကွန်ကရစ်ထွေးမှုဆိုလည်းအရန်ဟိုနေရာတကာမှာမီးပွိုင်းတွေဆိုမှလည်းအမြဲတွေ့နေရပါတယ်အဲ့တော့ဒီလိုမျိုးလူတွေရဲ့အမှုအကျင့်ကောပြောင်းသွားပါမလားအမိုက်ကောက်လှောက်ရှောင်းမှုလုပ်တာနဲ့အမိုက်ပြစ်တဲ့လူတွေနဲ့ဟိုဟန်ချက်ညီပါမလား
ဒါအဲ့အချိန်မှာတော့အရေးတခုအချိန်တခုကိုတော့အခုတစ်ခါတည်းနှစ်ခါတည်းလှူရှာမှုပြီးသွားလို့ရင်တော့ပြီးမှာမဟုတ်ပါဘူးပေါ့နော်ဒါရေရှည်အတိုင်းအတာတခုဒီလူရဲ့စိတ်ထဲမှာအဝဲနဲ့ဗရင်းစီပထမအဆင့်ဖြစ်မယ်ပြီးလို့ရှိရင်အချင်းချင်းပြန်လဲချင်းမိကြလို့မယ်လို့မှဒီလိုဖြစ်နေအခုဆိုလို့ရှိရင်အော်ကျောင်းလေးတိုင်မီဆိုတဲ့စကားကိုကိုယ့်ရဲ့ behavior တွေကစကားကိုဒူတယ်ဆိုတော့မျိုးဒီလိုလူတို့ကသူ့အချင်းချင်းစားရမှာကိုပြန်ပြီးတော့ဒီပေးတဲ့ပုံစံမျိုးတွေနဲ့တွားနေကြတဲ့အစုအဖွဲ့တွေဒီဟိုဘယ်လိုပြောမလဲ social media မှာဆိုလည်းအချင်းချင်းပြန်လဲချင်းမိကြတာမျိုးကိုတွေ့နေရပြီအစာပိုင်းမှာကျွန်တော်တို့ဒီလို initiative လုပ်ပေးနိုင်ုံနဲ့လူတို့ကလူမျိုးအဖွဲ့ကြီးတွေနဲ့အတူတူပါပါလို့လည်းအချင်းချင်းအချိန်နဲ့ပြန်လဲချင်းမိတွားနိုင်မယ်အချိန်တိုင်းတာတစ်ခုတည်းပေါ့လေနော်ချင်းမိတွားနိုင်မယ်အခုဒီလိုချိန်မှာလူတို့ကပြောနေကြတာပြေလားဒီလိုလုပ်ုံနဲ့ပြီးပါမလားဒီလိုမျိုးကဘုံညာအမိုက်တွေပြတာလေး behavior change တကယ်သွားနိုင်မှာမလားဆိုတော့ issue တွေဒီလိုပြဿနာတွေကိုစဉ်းစားတာပြပါဘူးအဲ့ဒီပြဿနာတွေကိုဆရာကြီးစဉ်းစားဖို့ကပြဿနာကိုဖြေရှင်းဖို့လို့စပါပဲဒီဟာကိုသိဝင်သားလေးတွေကလည်းစပါပဲလို့ဒီမှာဒီလိုမျိုးနဲ့ဒါပြီးလို့ issue တွေတကယ်ဖြစ်နေတဲ့လူကပေါ်ထုတ်လာကြလိမ့်မယ် issue ကိုပေါ်ထုတ်လာပြီးတော့ဖြေရှင်းဖို့လည်းဒီလိုနဲ့စပါပြတာကြလိမ့်မယ်ဒီလိုနဲ့ပဲဒီဒီအကြောင်းလေးတစ်ခုအရင်ကတည်းကစာရင်ဟိုပေါ်ပြမဟုတ်တယ်လေတကယ်အရေးတစ်ခုကိုသွားနိုင်လိမ့်မယ်လို့အခုကျင်တာပြည်ဝါးရေးစနစ်တွေမှာစာတင်ကြောင်းတွေမှာကလေးတွေဒီရောက်သွားလိမ့်မယ်လို့ကျွန်တော်မျှော်လင့်နေဒီတိုင်းပဲရက်နေမှာတော့မဟုတ်ဘူးရက်နေရင်ကျွန်တော်တို့ဝေဖန်ကြလိမ့်မယ်ဒါတော့ဒီကစ်ဒီခါအကြောင်းလေးကိုစတဲ့ခါမှာအပြန်လဲသိမှုနဲ့သိကြမှုနဲ့သွားနေကြပြီးအဲဒါကအောက်တယ်မဟုတ်ဘူးလေအောက်ကလည်းတက်လို့ပါပြန်လဲပြီးတော့သိမှုဒါဝေဖန်တာပြောဆိုတာတွေလည်းရှိလာလိမ့်မယ်အဲ့ဒီအချင်းချင်းတစ်ခုကလို့ကကျွန်တော်တို့ဒီအကြောင်းလေးတစ်ခုကိုတည်ဆောင်သွားလိမ့်မယ်လို့
ဟုတ်ကဲ့ဒါဆိုရင်ကျွန်တော်မေးချင်တာကအခုအမိုက်ကောက်လှုပ်ရှားမှုကတော့ကျွန်တော်သိထားလောက်တော့သက်ဆိုင်ရာစီမံတရားရေးဌာနတွေဘာတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေအုပ်ချုပ်ရေးပိုင်းတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေရတယ်လို့သိရပါတယ်နောက်ပိုင်းဒီခုနပြောလို့ပေါ့လူမှုအပြောင်းလဲလှုပ်ရှားမှုတွေလူတွေရဲ့အမှုချင်းပြောင်းလဲဖို့လှုပ်ရှားမှုတွေလုပ်တဲ့အခါမှာဥပမာဆိုရင်လက်ပေးလိုက်လို့ကိစ္စမျိုးတွေအောက်ခြေတီးဖြစ်နေတဲ့ကိစ္စမျိုးတွေဘလို့လှုပ်လာတဲ့အခါတွေမှာအခက်ခဲတွေအကြက်တဲတွေထိတ်တိုက်ဖြစ်လာစရာတွေများကိုကြုံလာနိုင်လား
တော်မှလည်းအမိုက်ကြောက်တာနဲ့လက်ပေးလိုက်လှူရှားမှုတွေကနည်းနည်းလေးပွာတာပေါ့လေနော်လက်ပေးနဲ့ဟိုစိတ်ဆိုင်ဟိုကတော့အကျိုးကြီးပွားတွေဒီမူရင်းပါဝါအင်္ဂိတ်ချရရင်လည်းတိုက်ရက်ကြီးကြီးလာမယ်ဒေတာတွေဆိုတော့ဒါတွေကတော့ဒီလောက် moment တော့အချိန်ကိုဘယ်လိုတွားမလဲအချိန်ကာလဘယ်လောက်ယူမလဲပညာလေးကာလဘယ်လောက်ထားမလဲအကြောင်းလေးတစ်ခုတွားရတာမှာချက်ချင်းကြီးအရေးကြီးမလားနောက်ပြီးပညာလေးကာလဘယ်လောက်ထားမလဲဆိုတော့ဥပမာလမ်းစီးပွားရင်ကြီးကြီးဆိုလို့ရှိရင်လည်းဒီလိုပဲအချို့သောကိစ္စမျိုးတွေမှာဆိုလို့ရှိရင်ပညာလေးကာလကကျေကျေပြည့်ပြည့်ရှိရတယ်လူတို့ကိုကျေကျေပြည့်ပြည့်အောင်အရင်လို့လုပ်ပြီးတော့မှမလိုက်နာလို့ရှိရင်မှနောက်ကနောက်ဆက်တွဲအေးအေးယူမဲ့ကာလဆိုတာမျိုးကလိုက်လာရတာဖြစ်တယ်။အရင်တော့ကဒီလိုဟာမျိုးကိုခုမှမနေမလုပ်ခဲ့ဘူး။အခုဒီလက်ပေးနိုင်ကိစ္စမျိုးဆိုလို့ရှိရင်တကယ်လို့နိုင်ငံတော်အဆင့်ရှင်မန်ကိန်းတွေလိုမျိုးလုပ်ပြီးတော့တစ်ခါတည်းချင်းသွားပါလိမ့်မယ်။လူစုကွန်နိုက်ကလည်းဟိုအရက်ဖက်ဖွဲ့ကြီးကလည်းပြန်လဲချင်းမိတာမျိုးကြီးရှိတာဘလို့ဒီအစိုးရဌာနအလင်းတွေကိုနိုင်ကွာလဲအခုချိန်ထဲမှာဟိုသူတို့ကသူတို့လည်းပြန်လဲပြီးတော့ဟိုတတိဝိရိယနဲ့ဟိုဘယ်လိုမှပြင်ဆင်မှုအချင်းလေးတို့ကပြင်ဆင်နေကြပြီလေပြင်ဆင်မှုကိုသွားဖို့စဉ်းစားနေကြပြီဒါမှမဟုတ်ဆိုရင်အဲလိုမှစဉ်းစားမိနေကြပြီလို့ကျွန်တော်တို့ထင်တယ်ဒါပေမဲ့အမိုက်ကြောက်တာနဲ့ဒီပြည်နယ်ကြီးကိစ္စတော့နည်းနည်းဟွာပါလိမ့်မယ်အချင်းစောလာပြည်ချင်းရတယ
်ဟုတ်ကဲ့နောက်ပိုင်းလှုပ်ရှားမှုတွေမှာတော့စိန်ခေါ်ချက်တွေရှိလာနိုင်တဲ့သဘောတော့တွေ့ရတာပေါ့မက်စင်မောင်အဲ့ဒါကြီးကိုချော်ပြနိုင်မယ်လို့ယူဆပါလား NLD အနေနဲ
့ဟုတ်ကဲ့အဲ့ဒါကဟို issue ပေါ်မှာမူတည်နေတယ်လို့ကျွန်တော်ထင်တယ်ခုနကဒီပြည်နယ်ကြီးကိစ္စမျိုးကဒီလိုပေါ်ရနေတယ်ဆက်သက်နေတယ်ခုနကတုံသိန်းတော့ပြေးကြတယ်လည်းဘာကြောင့်လဲစားရတယ်သူကဟိုဘယ်လိုပြောလဲနောက်ထပ်အကြောင်းရင်းတွေပေါ့နော်အဲ့ဒါတွေကိုတို့တို့ဘယ်လိုမျိုးဖြေရှင်းနိုင်မလဲဘယ်လိုမျိုးပူးပေါင်းလုပ်ဆောင်ကြမလဲနောက်တစ်ခုကဟိုဘယ်လိုပြောမလဲဝင်တိုင်းတွေပုံစံကောဘယ်လောက်ထိစိတ်ပါလဲပါလဲပါဝင်လာနိုင်မလဲဆိုပြီးအဲ့လိုမျိုးပါဝင်လာလို့ရှိရင်တော့သူတို့တို့ကဟိုဘယ်လိုပြောမလဲသူရဲ့သူရဲ့မိသားစုပေါ်ရေးခြိုးရေးလူမှုရေးပေါ်ရေးရောသူရှိရလားမရှိလားဆိုတော့အဲ့မှာတော့အများကြီးသိချင်နေလေဦးမယ်မိခုံလေးဦးပေါ့နော
်
ဦးဒီနေလို့လည်းခင်နေဟိုခေတ်ကမှုရှိမှာပါအဲ့ဒါတော့ပို့ပြီးတော့စောစောမှုကြီးနေတယ်ဘယ်လိုစရမလဲအဲဆိုတာကတော့ကျွန်တော်ခင်နေပါတီကမိကြီးနေရှေ့ဆက်ပြီးတော့လို့
တော့ဝိုင်းပြီးတော့စဉ်းစားကြရလိမ့်မယ်လို့ထင်ပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဒဲလီလိုက်အစီအစဉ်အချိန်လေးဆီသွားလို့ပါမက်ဆီမမ်အောင်နဲ့ဆွေးနွေးပေးကြတဲ့သတို့ရှင်တွေအားလုံးကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒဲလီလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပေးပါ
စနေနေ့ညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်လည်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်များရှင်။ဆောင်းနှင်းတွေဝေတဲ့ဒီနေ့ရာသီရောက်တိုင်းဒီရာသီကိုခံစားရွေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်ဒီနေ့တော့ Jackson 5တီဆိုတဲ့ Santa Claus is Coming to Town သချင်းနဲ့ဖျော်ဖြေပေးချင်ပါတယ်။နားဆင်ကြပါရှင်။Jackson 5 ဒီဆိုတဲ့ Santa Claus is coming to town တခြင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဒီမနေ့အစီအစဉ်ပြီးဆုံးခဲ့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းချင်းချုပ်ကိုမခွာညိုကကြေညာပေးပါအောင်ရှင်
။ Paris မြို့မှာကျင်းပတဲ့နိုင်ငံပေါင်း196နိုင်ငံကကိုယ်စားလှယ်တွေတက်ရောက်တဲ့ရာသီဥတုဆိုင်ရာညီလာခံမှာကမ္ဘာကြီးပူနွေးလာမှုကိုကင်တွယ်ဖြေရှင်းဖို့တညီတညွတ်တဲ့အတည်ပြုလိုက်ပါတယ်။သဘောတူညီချက်ထဲမှာကမ္ဘာကြီးရဲ့အပူချိန်မြင့်တက်မှုကို1ဒီဂရီဆဲလ်ဆီယပ်စ်အမှပဲရှိစေဖို့ဆီးရတဲ့အတိုင်းပြည်တွေမှာကမ္ဘာကြီးပူနွေးလာတာတိုက်ဖျက်ရေးဆောင်ရွက်နိုင်ဖို့အမေရိကန်ဒေါ်လာဘီလီယံ100ထောက်ပံ့ဖို့စာတာတွေပါဝင်ပါတယ်ရှင်။ဆီးရီးယားနိုင်ငံကလာတဲ့လူ2ယောက်ကိုအကြမ်းဖက်မှုအတွက်တန်တရားရှိရသူတွေအဖြစ်ဖမ်းဆီးထားတယ်လို့ဆွစ်ဇာလန်အာဏာပိုင်တွေကတီးပြုတ်ပြောကြားပါတယ်။ပောက်ကွဲစရတဲ့အတွက်ပစ္စည်းတွေနဲ့အစိတ်တန်းငွေတွေပြုတ်လုတာ၊တိမ့်စီးတာနဲ့တဲယူပို့ဆောင်တာတွေပြုတ်လုခဲ့တယ်လို့တန်တရားရှိခံရတဲ့အဲ့ဒီလူ2ယောက်ကိုဖမ်းဆီးထိန်းသိမ်းထားလိုက်တဲ့အကြောင်းဆွစ်ဇာလန်ရှေ့နေချုပ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဂျပန်နိုင်ငံကအိန္ဒိယနိုင်ငံအတွင်းပထမဆုံးမြန်နှုံးမြင့်ယထာဆောက်လုပ်ရေးအိန္ဒိယကိုဂျပန်ကလက်နက်တင်ပို့ရောင်းချရေးနဲ့အရက်ဖက်သုံးနျူကလ িয়ার ဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးတက်ရေးဆိုင်ရာတွေအတွက်စနေနေ့ကနှစ်နိုင်ငံချစ်ကြည်ရင်းနှီးစွာလက်မှတ်ရေးထိုးလိုက်ပါတယ်။နယူးဒေလီကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အိန္ဒိယဝန်ကြီးချုပ်နရန်ဒရာမိုရီတို့တွေ့ဆုံဆွေးနွေးပြီးဒီသဘောတူညီချက်တွေကိုကြေညာခဲ့ကြတာပါ။Saudi Arabia နိုင်ငံမှာပထမဆုံးဖြစ်အမျိုးသမီးတွေကိုယ်တိုင်ပါဝင်မဲပေးခွင့်ကိုယ်တိုင်ဝင်ရောက်ရှင်ပြိုင်ရွေးချယ်ခံခွင့်ရတဲ့ဒေသန္တရကောင်စီရွေးကောက်ပွဲတွေကိုစနေနေ့ကကျင်းပခဲ့ပါတယ်။အမျိုးသမီးတွေကားမောင်းခွင့်ပိတ်ပင်ခံရတဲ့နိုင်ငံကိုယ်ပွားအတွက်ဆုံးဖြတ်ချက်အတော်များများကိုသူ့ရဲ့အိမ်တော်ရှင်အမျိုးသားကသာဆုံးဖြတ်နိုင်ပေးချနိုင်တဲ့တခုတည်းသောနိုင်ငံ Saudi ရဲ့သမိုင်းမှာပထမဆုံးသမိုင်းတင်တဲ့မဲပေးမှုဖြစ်တဲ့အကြောင်းအမျိုးသမီးကိုယ်စားလှယ်လောင်းတွေကကြေညာခဲ့ပါတယ်။
တည်တင်းကျင်းချုပ်ကိုမခွာညွန်ကကြေညာပေးခဲ့တာပါဒီကနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲခေါင်ဖြစ်ပြီးအင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်ကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းတိုမီတာ30နဲ့40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမရှားဖုံပါ
This program has come to you from the Voice of America, Washington.